Welcome to the Voice of America in Burmese.
Mingla ba shin 2019 khu ni July 6 ye sanin ni minak kin VOA season 2 ko American Pirang su myo raw Washington DC ga ni dai yai thol lwin ni ba bi line to meter 2440 51 line lat meter 190 ru ga ni na sit nai da lo VOA ye Facebook sa myat na VOA Burmese news ga ni pi lo le radio thol lwin chain na da pye ni na sit nai ma le shin ကျမခွာညိုပါရှင်ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်ရဲမထွန်ပါသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြည့်ကြပါမယ် American ပြည်တော်စုမှာ2020ခုနှစ်သကောင်စင်းကောက်ခံတဲ့အခါနိုင်ငံသားဟုတ်မှုမေကွန်ထဲ့ဖို့သမ္မတအမင်တီးရထုတ်ပြန်မှုစဉ်းစားနေတယ်လို့သမ္မတ Donald Trump ကပြောပါတယ်တရုတ်နိုင်ငံကနိုင်ငံရဲ့ဗန်ဒါရီကဏ္ဍမှာရင်းနှီးမြှုပ်နှံမဲ့ပြည်ပကုမ္ပဏီတွေအပေါ်ထိန်းချုပ်မှုကိုဖျက်သိမ်းလိုက်ပါတယ်အာဖဂန်တာလီဘန်တွေနဲ့ American ပြည်တော်စုတို့အကြားဆစ်ဆက်ဆွေးနွေးပွဲခုနှစ်ကြိမ်မြောက်ကျင်းပခဲ့ပြီးဆွေးနွေးပွဲကခေတ္တရပ်ဆိုင်းခဲ့ပေမဲ့အာဖဂန်နိုင်ငံအတွင်းကနိုင်ငံခြားတပ်တွေရုတ်သိမ်းထွက်ခွာဖို့သဘောတူညီရေးတိုးတက်မှုတွေရရှိနေပြီလို့လည်းဆိုပါရစေ
။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလှတွေကတော့မြမရှီဟောင်းပုဂံမျိုးကိုကုလသမဂ္ဂ UNESCO ကကမ္ဘာအမွေနှစ်စီရင်ဝင်အဖြစ်အသိအမှတ်ပြုဖို့ရှိကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြနေကြတာနဲ့ပတ်သက်လို့
ပုဂံကိုအဲ့လိုစီရင်နေမှာဝင်သွားပြီဆိုဝန်တာလည်းကောင်းတယ်အဲ့လိုစီရင်ဝင်သွားတဲ့အတွက်ကြောင့်မလို့လူတွေပုံပြီးစိတ်ဝင်စားမယ် tourist တွေပုံပြီးလာမယ်
ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကအငြိမ်းစားကတိကဥက္ကမောင်စောရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။ရခိုင်နဲ့ချင်းပြည်နယ်တွင်နေမြေတချို့မှာအင်တာနက်ဖြတ်တောက်မှုဟာဒီမိုကရေစီစံနှုန်းနဲ့မညီကြောင်းဝေဖန်ထောက်ပြမှုတွေ၊ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းကိုတည်ချပြန်တုံ့သက်ဖို့နဲ့အဂရိလိုက်စားမှုတွေအတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ရခိုင်ရပ်ဘက်ကတောင်းဆိုချက်တွေကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညံဝင်းအောင်တို့ပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှ2020ခုနှစ်သကောင်စင်းကောက်ခံတဲ့အခါနိုင်ငံသားဟုတ်မဟုတ်မေကွန်ထဲ့ဖို့သမ္မတအမင်တီးရထုတ်ပြန်မှုစဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါရတယ်။သမ္မတအမင်အပါအဝင်ကိစ္စတော်တော်များများအတွက်အခုကျွန်တော်တို့အလုပ်လုပ်ကင်နေပါတယ်လို့သူကပြောပါရတယ်။အခုပုံနှိပ်တဲ့အဆင့်ကိုစလုပ်နိုင်ပါတော့မယ်။နောက်ထပ်ဆုံးဖြတ်ပြီးတော့နောက်ဆက်တွဲတွေထုတ်ပြန်ပါမယ်။နိုင်ငံသားဟုတ်မဟုတ်မေကွန်ထဲ့သွင်းနိုင်ဖို့နီလန်း၄-၅ခုလောက်ရှိပါတယ်ဆိုပြီးသမ္မတထရမ့်ကအင်ဖြူရာမှာသတင်းတောက်တွေကိုပြောခဲ့ပါရတယ်။2020ခုနှစ်သကောင်စင်းကောက်ခံတဲ့အခါနိုင်ငံသားမေကွန်ကိုဘာကြောင့်ထည့်ဖို့လိုအပ်တယ်လဲဆိုတဲ့အကြောင်းပြချက်ကိုအမေရိကန်အစိုးရရှိနေတွေကတောက်ကြနေနေလဲနောက်ဆုံးထားပြီးတရားရုံးကိုတင်ပြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလူဦးရေပနည်းရောက်ရှိတယ်ဆိုတာဆယ်နှစ်တကြိမ်ကောက်ခံတဲ့စစ်တမ်းမှာဘာကြောင့်နိုင်ငံသားဟုတ်မဟုတ်မေကွန်ထည့်ဖို့လိုတယ်လဲဆိုတာကိုသမ္မတထရမ့်အစိုးရရဲ့ချင်းပြချက်ကစံချိန်နဲ့မကိုက်ညီဘူးလို့အမေရိကန်တရားရုံးကဆုံးဖြတ်ထားပြီးလားဖြစ်ပါတယ်။ဒီမိုကရက်တွေကဒီလှုပ်ဆောင်ချက်ဟာရွှေပြောင်းအခြေချနေတဲ့သူတွေတကောင်စည်းဝေမဖြစ်အောင်လှုပ်ဆောင်တဲ့ Republican Party ရဲ့ပြည်ရဲ့နဲ့လှုပ်ဆောင်ချက်တည်းရဖြစ်တယ်လို့ဆိုပါရယ်ဒီမိုကရက်တွေကိုထောက်ခံတယ်လို့ယူဆထားတဲ့နယ်မြေတွေမှာ Spain စကားပြော Latino တွေရဲ့မဲပေးနိုင်သူအရေးအတွက်ကို short တွေ့မယ်ဆိုရင် Congress မဲဆန္ဒနဲ့အရေးအတွက်ရော့ချနိုင်ပါတယ်ခင်ဗျ
American ပြည်ထောင်စုရဲ့243ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုငွေကြေးအကူအညီအများပြားခံပြီးကြီးကျယ်ခမ်းနားစွာကျင်းပဖို့အတွက်သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးအခွန်အနှံပြည်သူတွေရဲ့ပိုက်ဆံဘဲပုံဘဲနီးတုံ့ဆွဲခဲ့တယ်လဲဆိုတာစုံစမ်းစစ်ဆေးပေးဖို့ဝေဖန်တောင်းဆိုမှုတွေရှိနေပါတယ်။ဂျာတာပရီနေ့ညနေခင်းဝါရှင်တန်မှာကျင်းပခဲ့တဲ့အခမ်းအနားကိုတသက်မှာတခါသာကြုံရတဲ့အခမ်းအနားမျိုးဖြစ်အောင်လုပ်မယ်လို့သမ္မတထရန့်ကကြေညာခဲ့တာပါ။ဂျက်တိုက်လင်ကြီးတွေပြန်တမ်းပြတာမျိုးချစ်တိဂိတာတွေနဲ့တန်းစုံစစ်တီဝိုင်းဖြိုပြမှုတွေကိုသမ္မတထရန့်ကိုယ်တိုင်တိုက်ရိုက်ညွှန်ကြားခဲ့တာဖြစ်ပါတယ်။ထူထပ်တဲ့လုံညုံရေးအဆောင်ရှောင်းတွေကြားမိုးရေရွာနေချိန်မှာသမ္မတထွန်းကလင်ကွန်းအထိမ်းမှအဆောက်အုံရှိမေကွန်းပြောကြားခဲ့တာဟာတာဝန်ထမ်းဆောင်တဲ့သမ္မတတူအနေနဲ့နှစ်ပေါင်း80နီးပါးအတွင်းပထမဆုံးချိန်လည်းဖြစ်ပါတယ်ဒီအခမ်းအနားအတွက်ကုန်ကျစရိတ်ကိုအတိအကျမသိရပေမဲ့အမျိုးသားဥယျာဉ်များဌာနကနေဒေါ်လာ 1.5 သန်းလွှဲပြောင်းယူခဲ့တယ်လို့ Washington Post သတင်းစာကရေးပါတယ်
ရုရှားနဲ့မြောက် Atlantic စာချုပ်အဖွဲ့ NATO တို့အကြားထားလက်ပြနျူကလ িয়ার တပ်ဖွဲ့စာချုပ် INF ကိစ္စဆွေးနွေးပွဲကို Brussels မြို့ NATO ရုံးချုပ်မှာကျင်းပနေရမှာထိုးတက်မှုမရဘူးလို့ NATO အတွင်းဝန်ချုပ် Jens Stoltenberg ကပြောပါတယ်။ဆွေးနွေးပွဲအပြီး NATO အတွင်းဝန်ချုပ်ကရုရှားတို့ INF စာချုပ်ကိုအရင်လိုပြန်လိုက်နာဖို့အတွက်စိတ်ဆန္ဒမရှိဘူးလို့ပြောခဲ့ပါတယ်။စီးရေးအတွင်းကသမိုင်းမှတ်တိုင်တစ်ခုဖြစ်တဲ့ဒီလက်နက်လျှော့ချရေးစာချုပ်ကိုဆက်လက်လိုက်နာသွားဖို့အခွင့်အရေးတနည်းတခြားနည်းပါးလာပေမဲ့ NATO အဖွဲ့ကတော့ရုရှားဘက်က SSC8 အမျိုးအစားခရုစတုံးကြီးတွေဖြည့်ဆည်းပြဖို့ကိုဆက်လက်တိုက်တွန်းသွားမယ်လို့ပြောပါရယ်။ရုရှားနိုင်ငံကတော့အမေရိကန်သမ္မတရော်နယ်ရေဂင်နဲ့ဆိုဗီယက်သမ္မတဂေါ်ဗာချော့ဖ်တို့လက်မှတ်ရေးထိုးထားခဲ့တဲ့ဒီ INF စာချုပ်ကိုရုရှားကအပြည့်အဝလိုက်နာနေကြောင်းပြောပါရယ်။ ဒီစာချုပ်အရနှစ်နိုင်ငံမှာရှိတဲ့ကီလိုမီတာ900ကနေ9500အထိအကွာအဝေးတွင်ဖြစ်ခတ်နိုင်တဲ့တာလက်ပစ်ဒုံးကျည်တွေကိုဖျက်ဆီးပစ်ဖို့သဘောတူထားခဲ့ကြတာဖြစ်ပါတယ်။တာလက်ပစ်ဒုံးကျည်မျိုးစားတဲ့မျိုးကိုဖျက်ဆီးမပစ်ဖို့ရုရှားနိုင်ငံကအချိန်ကပ်ဆုံးဖြတ်ခဲ့ပြီးမှတော့ရုရှားနိုင်ငံကိုတံပြန်တားဆီးဖို့ဒီဒုံးကျည်တွေထုတ်လုပ်ဖို့လိုအပ်တယ်လို့ပြောပြီးအမေရိကန်နိုင်ငံကဩဂုတ်2ရက်ကစပြီးအဲ့ဒီစာချုပ်ကနေနှုတ်ထွက်မှာဖြစ်ပါတယ်ခင်ဗျ။
ဂျာသာဝတိညနေပိုင်းကဂျေဘရိုတာဒေတာနီဗြိတိန်နိုင်ငံဖမ်းဆီးခဲ့တဲ့အီရန်ရေနံတင်သင်္ဘောကြီးကသင်္ဘောသားတချို့ကိုဗြိတိန်ရဲတွေကစစ်ဆေးခဲ့ပါတယ်။အဲ့ဒီသင်္ဘောကိုတော့ဂျေဘရိုတာအရှိဘက်ကြောက်ဆောင်လို့ခေါ်တဲ့နေရာနီးမှာကြောက်ချထားစေဖြစ်ပါတယ်။ဒီသင်္ဘောကိုထိန်းချုပ်ရဲ့နောက်ထပ်14ရက်တိုးလိုက်ကြောင်းဂျေဘရိုတာတရားရုံးကကြေညာလိုက်ပြီးဒီသင်္ဘောဟာဆီးရီးယားနိုင်ငံပေါ်ဥရောပသမဂ္ဂကတန်ခတ်ပိတ်ဆို့ထားတာကိုချိုးဖောက်တယ်လို့ယုံကြည်နိုင်တဲ့အကြောင်းတွေရှိနေတယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံကြားရေးဝန်ကြီးဌာနယုံကတော့ Grace 1အမည်ရှိတဲ့သင်္ဘောဟာဆီးရီးယားနိုင်ငံရေနံစက်ရုံတွေအတွက်အီရန်ကနေရေနံတွေကိုတည်ဆောင်လာတာဖြစ်တယ်လို့ဆိုပါတယ်။ဒီသင်္ဘောဟာခရီးပို့ပြီးတော့တိုးတဲ့ဆူယက်တူးမြောင်းဘက်ကလာရင်အီဂျစ်မှာဆစ်ဆေးခံရမယ့်အရေးကိုရှောင်ညင်လာကြောက်ပိုဝေးလန်တဲ့ဂျေဘရိုတာရေလက်ကြားကတဆင့်လာရောက်ပုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဒေါက်တာရန်ဟီလီကဇူလိုင်10ရက်နေ့ကနေ18ရက်နေ့အထိထိုင်းနဲ့မလေးရှားနိုင်ငံတွေကိုသွားရောက်မယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကသူ့ကိုလက်မခံပေမဲ့လူ့အခွင့်အရေးကိစ္စအတွက်လိုအပ်တဲ့ထောက်ပံ့ကူညီမှုတွေပေးနိုင်ဖို့အစိုးရနဲ့ဆက်ဆံနိုင်ဖို့သူဆက်လက်ကြိုးစားမယ်လို့လည်းဒေါက်တာရန်ဟီလီကပြောပါတယ်။မြန်မာအစိုးရကသူနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ပြောကြားထားသလိုသူ့ကိုပြေဝင်ခွင့်လည်းမပြုခဲ့ပါဘူး။အောက်တိုဘာလကျရင်နယူးယောက်မြို့မှာကျင်းပမယ်ကုလသမဂ္ဂ84ချိန်မြောက်အထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုအစီရင်ခံတင်ပြအကြံပြုနိုင်ဖို့ခုလိုအင်ဒီဂျင်ထိုင်းနဲ့မလေးရှားနိုင်ငံတွေကိုဒေါက်တာရန်ဟီလီတောက်ရောက်မှာဖြစ်ပါတယ်။သူခီးစဉ်နဲ့တွေ့ရှိချက်တွေကိုဇူလိုင်16ရက်နေ့ကျရင်ကွာလာလမ်ပူးမြို့တော်ကမာရီယိုဟိုတယ်ညနေ4နာရီသတင်းစာရှင်းလင်းပွဲလုပ်မယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံအနေနဲ့ဗနာယီကန္နာမှာရင်းနှီးမြှုပ်နှံမဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုအပေါ်ထိန်းချုပ်တာတွေကိုဖျက်သိမ်းကြောင်းဝန်ကြီးချုပ်လီကတ်ချင်းကကြေညာလိုက်ပါတယ်။ဒါဟာတရုတ်နိုင်ငံရဲ့အဓိကစီးပွားရေးပြုပြင်ပြောင်းလဲမှုကြီးတစ်ခုကိုစတင်လိုက်တာလည်းဖြစ်ပါတယ်။2020ပြည့်အရောက်မှာနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအတွက်ရင်းနှီးမြှုပ်နှံရေးစာချုပ်စာရန်တွေအနာဂတ်အယောင်းဝယ်စာချုပ်စာရန်တွေအသက်အာမခံပိုင်ဆိုင်မှုတွေကိုလုံးဝဖျက်သိမ်းပေးနိုင်မှာဖြစ်တယ်လို့တရုတ်နိုင်ငံမှာပြုလုပ်တဲ့နွေရာသီဒေါ့ဆွေးနွေးပွဲမှာမစ္စတာလီကပြောကြားသွားတာပါ။နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအနေနဲ့ခရီးဝေးဆက်သွယ်ရေးဝန်ဆောင်မှုနဲ့တန်ယူပို့ဆောင်ရေးဈေးကွက်တွေကိုဝင်ပြိုင်နိုင်မဲ့ကန့်သတ်ချက်တွေကိုလည်းလျှော့ချသွားမယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။ဒီကြေညာချက်တွေဟာတရုတ်နိုင်ငံစီးပွားရေးပြုပြင်ပြောင်းလဲမှုကိုချဲ့ထွင်ရေးနဲ့တရုတ်ဗန္ဓာယီခန္ဓာကိုနိုင်ငံတကာဈေးကွက်နဲ့ပိုပြီးနှိကပ်စေအောင်ကြေကြေပြန့်ပြန့်ဆွေးနွေးပြီးနောက်ပေါ်ထွက်လာပုံရပါတယ်။တချို့သုံးသပ်သူတွေကတော့ဒါဟာကုန်သွယ်ရေးစစ်ပွဲဖြေလည်မှုရစေရေးအတွက်တရုတ်ဘက်ကလိုင်လျောညီထွေလှုပ်ဖို့လိုအပ်တယ်ဆိုတဲ့အမေရိကန်သမ္မတရဲ့ဝေဖန်ချက်ကိုတုံ့ပြန်လှုံ့ဆော်နေတယ်လို့သုံးသပ်ကြပါတယ်။ကွန်ဒွေရေးအငင်းပေါင်းမှုပြေလည်မယ်လို့မျှော်လင့်ချက်တွေပေါ်စေခဲ့တဲ့ဒီပြီးခဲ့တဲ့ဂျပန် G20 ထိပ်သီးညီလာခံမှာတရုတ်သမ္မတနဲ့အမေရိကန်သမ္မတတို့တွေ့ဆုံပြီးနောက်ဝန်ကြီးချုပ်လီရဲ့အခုကြေညာချက်ထွက်ပေါ်လာတာပါ။အ
ာဖဂန်တာလီဘန်တွေနဲ့အမေရိကန်ပြည်ထောင်စုတို့ကြားဆစ်ဆက်ဆွေးနွေးပွဲခုနှစ်ကြိမ်မြောက်ကျင်းပခဲ့ပြီးတောက်ကြာနေကဆွေးနွေးပွဲခေတ္တရပ်ဆိုင်ခဲ့ပါတယ်။အာဖဂန်နိုင်ငံတွင်းကနိုင်ငံခြားတပ်တွေရုတ်သိမ်းထွက်ခွာဖို့သဘောတူညီရေးတိုးတက်မှုတွေရနိုင်ပြီလို့လည်းဆိုပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကကတ္တာနိုင်ငံမှာလုပ်နေတဲ့ဆွေးနွေးပွဲတွေစနေနေ့မှာပြန်လည်စတင်နိုင်မယ်လို့လည်းပြောပါရယ်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကရင်ကုန်နှုတ်ပိတ်နေပေမဲ့တာလီဘန်တာဝန်ရှိသူတွေကတော့နိုင်ငံခြားတပ်ဖွဲ့တွေရုတ်သိမ်းမှုအချိန်စရမူကြံရေးဆွဲရေးနဲ့တာလီဘန်တွေထိန်းချုပ်ထားတဲ့နေရာတွေမှာနိုင်ငံခြားကဝင်ရောက်လာတဲ့အကြမ်းဖက်သမားတွေကိုလက်မခံဖို့တာလီဘန်တို့ကအာမခံချက်ပေးရေးကိစ္စတွေမှာထိုးတက်မှုတွေရှိနေတာသိကြတယ်လို့လည်းပြောပါရယ်တာလီဘန်စစ်ဆေးရေးအဖွဲ့ရဲ့အစိုးရအဖွဲ့ဝင်တူဖြစ်တဲ့ကာရူလာကခေါကနှစ်ဖက်သဘောကွဲလွဲချက်တွေအားလုံးနေပါကိုဖြည့်ရှင်းပြီးဖြစ်ကြောင်းလည်းပြောပါရယ် မရိကန်တို့အနေနဲ့တပ်ရုံသိမ်းရေးရေးဆွဲဖို့လုပ်နိုင်ခြေရှိပါတယ်ကျွန်တော်တို့ကလည်းကျွန်တော်တို့တာလီဘန်လုပ်ဖော်ကံပွဲတွေနဲ့ညှိနှိုင်းဆွေးနွေးနေပြီးရုပ်သိမ်းမှုအချိန်အတွက်ကဲဖြတ်တာတွေလုပ်နေပါတယ်ဒါမှတပ်ရုံသိမ်းမှုသူတို့အချိန်ဘယ်လောက်လုံမလဲဆိုတာသိရပါမယ်လို့ကာရူလာခတ်ဂေါ်ကတာလီဘန်တွေကိုထောက်ခံတဲ့လူမှုမီဒီယာတစ်ခုကိုပြောခဲ့ပါတယ်ခင်ဗျာ
အီရန်နိုင်ငံဘေဘီလွန်တမိုင်းဝင်ရှေဟောင်းမြို့ကို UNESCO အဖွဲ့ကကမ္ဘာယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်သတ်မှတ်ဖို့အဇာဘိုင်ဂျန်မှာပြုလုပ်တဲ့စီဝေးပွဲမှာမဲခွဲဆုံးဖြတ်လိုက်ပါတယ်ဒီလိုသတ်မှတ်ခံရဖို့အတွက်အီရတ်နိုင်ငံအနေနဲ့နှစ်အတန်ကြာရှောက်ထားခဲ့တာဖြစ်ပါတယ်ဘဲဂရက်မြို့တော်တောင်ဘက်မိုင်90အကျော်အကွာယူဖရက်တစ်မြေကမ်းမှာတည်ရှိတဲ့နှစ်ပေါင်း4000ကျော်တည်တန်းရှိပြီဖြစ်တဲ့ဘေဘီလွန်မြို့မှာအခုအခါရှေးအောင်ပစ္စည်းအပြိုပြက်တွေနဲ့အရေးကြီးတဲ့ပြားဒဏ်နှစ်ခုရှိနေတာပါဒီမြို့ဟာလူရင်ကျေးမှုအခြေတည်ခဲ့တဲ့ရှေးဦးကာလကလေးကထွန်းကားလာလိုက်တိမ်မြို့သွားလိုက်တဲ့နန်းဆက်တွေပေါ်ထွန်းခဲ့တဲ့မြို့တစ်မြို့ဖြစ်ပါတယ်အီရန်နိုင်ငံပါလီမန်ဥက္ကဋ္ဌနဲ့ယဉ်ကျေးမှုဝန်ကြီးတို့ကဒီလိုသတ်မှတ်ခံရတဲ့အတွက်အီရတ်ပြည်သူတွေကိုချီးကျူးလိုက်ပါတယ်။ဘေဘီလုံမြို့ကို UNESCO ကအသိမှတ်ပြုလာတာဖြစ်ပြီးတော့ ISD ကလည်းအဲ့ဒီဒေသကိုဖျက်ဆီးမှုတွေရှိခဲ့ပါတယ်။ Direct from Washington The Voice
of America VOA 2019ခုနှစ်ဇူလိုင်လ6ရက်စနေနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမ်းမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာရှေးဟောင်းဖျားပထိုးဇီရီတွေရှိရာပကံဒေသကိုကုလသမဂ္ဂ UNESCO အဖွဲ့ရဲ့ကမ္ဘာအမွေအနှစ်စီရင်ဝင်ဒေသအဖြစ်သတ်မှတ်လိုက်ရင်မြန်မာနိုင်ငံအတွက်အကျိုးကျေးဇူးပိုရှိလာမှာဖြစ်ပေမဲ့ထိမ့်သိမ့်ဆင်ခြင်စရာတွေရှိနေသေးတယ်လို့မြန်မာပညာရှင်တဦးကသတိပေးလိုက်ပါတယ်။ရှေးဟောင်းမြို့တော်ပကံကိုဒီရက်ပိုင်းအတွင်းကမ္ဘာအမွေအနှစ်စီရင်ဝင်အဖြစ်ကြေညာဖို့ရှိချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ကိုညာဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။ပကံမြို့ဒေသကိုကမ္ဘာရှေးဟောင်းအမွေအနှစ်ဒေသအဖြစ်UNESCO ကဒီရက်ပိုင်းအတွင်းအသိအမှတ်ပြုဖို့ရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာလုပ်နေတဲ့ UNESCO ကမ္ဘာအမွေအနှစ်ကော်မတီအစည်းအဝေးမှာနိုင်ငံတကာအထူးအမှတ်အဆောက်အအုံနဲ့နေရာဒေသများကောင်စီ ICOMOS အဖွဲ့ကပကံဒေသကိုထောက်ခံချက်ပေးတာကြောင့်ဒီရက်ပိုင်းအတွင်းကမ္ဘာအမွေအနှစ်စီရင်ဝင်ဒေသဖြစ်လာဖို့ရှိနေတယ်လို့ဆိုပါတယ်။ UNESCO ရဲ့စီရင်ဝင်ဒေသဖြစ်ဖို့အခြေခံ6ချက်ရှိဖို့လိုတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်မြမရေးရာဌာနအငိမ့်စားကတိကဥက္ကမောင်စောကအခုလိုရှင်းပြပါရယ
်ရှင်းဟောင်းလူတွေရဲ့ဖန်တီးထားတဲ့အမှုပညာတရားကတကယ်ကိုကောင်းမွန်တဲ့အမှုပညာတရားဖြစ်ရမယ်နောက်ဒုတိယအချက်ကတချင်းတစ်ခါတော့ကအဲ့နေရာမှာလူသားတွေရဲ့ယဉ်ကျေးမှုတွေထွန်းလာခဲ့တယ်အဆောက်အဦတွေပါတယ်ပေါ်လာတယ်အဲ့ဒီအဆောက်အဦတွေကအခုတစ်ခါမပြတ်မစည်းသေးပဲကျန်နေတယ်တတိယအချက်အဆောက်အဦပုံစံအားနဲ့တကယ်ကိုကမ္ဘာမှာစံတမ်းနမူနာပြတော့တဲ့အဆောက်အဦပုံစံမျိုးဖြစ်ရမယ်။ဥပမာဆိုရင်အိန္ဒိယတတ်မဟာလိုဟာမျိုးနောက်တစ်ခုကအဲ့ဒီဒေသမှာရှိခဲ့တဲ့လူတွေရဲ့ထုံတန်းစင်နာဘာညာအဲ့ဓာတွေကိုဒီကျန်ခဲ့တဲ့အဆောက်အဦတွေမှာကြည်ရတဲ့ကိုသဘောပေါက်သွားတဲ့နေအခြေအနေရှိရမယ်။နောက်တစ်ခါအဲ့ဒီဒေသမှာပဲရှိခဲ့တဲ့လူတွေကမျိုးကိုဘယ်လိုသုံးချရည်ရည်ကိုဘယ်လိုသုံးချရည်အဲ့အရာဒီကိုဒီကြံခဲ့တဲ့အဆောက်အဦတွေမှာပြတ်ထန်နေတဲ့အနေအထားအဲ့ဒါမျိုးရှိရမယ်။နောက်ပြီးတော့အဲ့ဒီနေသားမှာနေခဲ့တဲ့လူတွေရဲ့ယုံကြည်မှုကိုးကွယ်မှုရည်ကြည်မှုတွေကိုဒီအဆောက်အဦတွေကပြတ်နိုင်တဲ့အခြေအနေရှိရမယ်။အကြမ်းအဖျင်းအဲ့အချက်6ချက်နဲ့ညီရင်ရတယ်
။ပကံဒေသကိုကမ္ဘာအမွေအနှစ်စီးရင်တဲ့ထည့်သွင်းပေးဖို့မြန်မာစစ်အစိုးရလက်ထက်1996ခုနှစ်မှာရှောက်ထားခဲ့တာပါ။ဒါပေမဲ့စစ်အစိုးရကပကံမှာမျှော်စင်ကြီးတွေတည်ဆောက်တာဖျားစီတီတွေကိုထိတင်တာမျိုးရွှေသင်္ကန်းကတ်တာမျိုးတွေလုပ်ခဲ့တာကြောင့်မူရင်းပကံလက်ရာကိုထိခိုက်စေမယ်ဆိုပြီးရှေအောင်သူတေသနာပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်။အကယ်၍ပကံဒေသကိုကမ္ဘာအမွေအနှစ်စီးရင်တဲ့ထဲသွင်းလိုက်ရင်မြန်မာနိုင်ငံအတွက်အကျိုးပိုရှိလာမှာဖြစ်တယ်လို့သတိထားဆင်ញင်စရာတွေလည်းရှိနေတယ်လို့ကတိကဥက္ကမောင်စိုးကပြောပါတယ
်။ပကံကိုအဲ့လိုစီးရင်တဲ့မှာဝင်သွားပြီဆိုဝန်တာလည်းကောင်းတယ်။အဲ့လိုစီးရင်ဝင်သွားတဲ့အတွက်ကြောင့်မလို့လူတွေပိုပြီးစိတ်ဝင်စားမယ်၊ tourist တွေပိုပြီးလာမယ်၊ပိုလာတဲ့ကမ္ဘာကြီးပိုဝင်ဝင်ကောင်းမယ်ပေါ့ဗျာ။အဲ့ဒါကြီးရောရှိတယ်နော်ကိုယ့်ဘက်ကလည်းရှင်းအောင်ဝင်နေဆိုရှင်းအောင်ဝင်နေတဲ့ပြီးသားအောင်ထားပေးရမယ်။သွားပြီးတော့ရှင်းအစ်စ်တုတ်တာတို့ဟိုမှာဖျားရွှေသင်္ကန်းကတ်ကျဆိုရင်တက်ကတ်တာတို့ဘာလို့တာတို့လုပ်ရင်တော့အဲ့ဒါဆိုရှင်းရင်းနဲ့ပြန်ဖြစ်ခံရနိုင်မယ်။ဥပမာဂျာမနီပြည်တောင်မဲဆက်ဆွန်နေမှာဒီပတ်တစ်ခုကိုတို့ဘယ်ဘာနေတတ်မှတ်ထားပြီးပြီ။တတ်မှတ်ထားပြီးမှမြို့တော်ကောင်စီကနေပြီးတော့ပို့စားပတ်အောင်ဆိုပြီးဒရားတစ်ခုသွားဆောင်လိုက်တယ်။အဲ့ဒီဒရားသွားဆောင်တဲ့ဒရေးချုပ်ကင်းကပြတ်သွားတဲ့ချိန်ပြီးတို့တတ်မှတ်တဲ့အဖွဲ့ကနေပြန်ရုပ်သိမ်းတယ်အဲ့ဒါကိုသူတို့အနေနဲ့အယူခံချင်တာအချိန်ကြီးမဲ2009ခုနှစ်မှာတော့နောက်ဆုံးပြီးသူတို့စီရင်နေတယ်ပဲဖြတ်လိုက်တယ်
။ပကံဒေသလိုပဲမြန်မာနိုင်ငံမှာ ကမ္ဘာအမွေနှင့်စီးရင်တဲ့ပါတင်နဲ့မြောက်ဥဒေတာရှိပေမဲ့စစ်မဲ့ဖြစ်ပွားနေတာတွေရပ်ဖို့လိုတယ်လို့ဥက္ကမောင်စောကထောက်ပြပါတယ
်အမှန်တမ်းဆိုမြောက်ဥလည်းရှင်းအောင်မင်းတော်ဝင်ဝင်ပြင်တာပဲလေမြောက်ဥကပြင်းမနဲ့ဖြစ်ပြန်ဆိုတော့ပကန်းတဲ့နန်းနေတော့နောက်ကြတယ်ဒါပေမဲ့မြောက်ဥမှလည်းရှင်းအောင်ဝင်ကြည့်အများကြီးမြောက်ဥတစ်ခုတည်းမကပါဘူးရခိုင်ပြည်မှာဝေသာကြီးတို့ကျောင်းစီကားတို့ဟာလာတညာဝရီတို့မြို့ဟောင်းတွေရှိတာပဲအများကြီးတွေအဲ့လိုရှင်းအောင်ဝင်ကြည့်ဝင်သွားပြီဆိုကျွန်တော်ကွန်ဗင်းရှင်းနေရရောဟဲ့ကွန်ဗင်းရှင်းနေရရောစစ်မဲ့ဆုံးဆိုပြီးတတ်မှတ်ထားတယ်အဲ့ဒါကိုအဲ့ဒီအဲ့လိုနေရာမျိုးမှာရှစ်သွားခင်းတော့မရဘူးလို့ကြွမ်
းကမ္ဘာအမွေနှစ်စင်းတဲ့ထဲသွင်းသင့်မသင့်ဆုံးဖြတ်နိုင်ဖို့ ICOMOS အဖွဲ့ဝင်တွေဟာ2018စက်တင်ဘာလထဲမှာသတင်းတစ်ပတ်ကျော်ကြာရှေးအောင်ပကံဒေတာကိုတွားရောက်စစ်ဆေးခဲ့ပြီး UNESCO စီးရင်ဝင်နိုင်ရေးအတွက်ထောက်ခံမှုပေးခဲ့ပါတယ်အရှိတောင်အာရှဒေတာတွေကနိုင်ငံတစ်ခုစီမှာရှေးအောင်အမွေနှစ်နေရာအနည်းဆုံး15ခုအထိရှောက်ထားနိုင်တယ်လို့ UNESCO ကခွင့်ပြုထားပေမဲ့15နေရာပြည့်မီတဲ့နိုင်ငံအခုထိရှိမလာသေးပါဘူးကမ္ဘောဒီးယားနိုင်ငံကအန်ကော့ဝတ်ဘုရားကျောင်းကနာမည်ကြီးပြီးမြန်မာနိုင်ငံမှာတော့ပေတနိုဟန်လင်းတရေခိတ္တရာမြို့ဟောင်းတွေပြီးရင်ပကံဒေသဟာရှေးဟောင်းအမွေနှစ်ဒေသဖြစ်လာတော့မှာပါခင်ဗျာ
ဒီအပိုင်းအတွင်းပကံဒေသဟာမြန်ကမ္ဘာအမွေအနှစ်စည်းဝင်ဖြစ်လာနိုင်တဲ့အကြောင်းကိုညံဝင်းအောင်ပြောပြသွားတာပါရှင်အခုတခါတော့မြန်မာပြည်တွေကအင်တာနက်ဖြတ်တောက်မှုရှိနေတာအပေါ်မှာဝေဖန်တုံ့ပြန်မှုတွေအကြောင်းကိုနားဆင်ကြရပါမယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေကမြို့နယ်တချို့မှာအင်တာနက်ဖြတ်ထားတာ10ရက်ကျော်လာနေပြီးဘယ်အချိန်မှပြန်ဖွင့်ပေးမလဲဆိုတာကိုတော့မပြောနိုင်ဘူးလို့အစိုးရတာဝန်ရှိသူဘက်ကညင်းပါတယ်ဝေဖန်သုံးသပ်သူတွေကတော့အခုလိုအင်တာနက်ကိုအစိုးရကပိတ်ပင်ထားတာဟာရခိုင်ဒေသရဲ့အဖြစ်မှန်တွေကိုမသိနိုင်အောင်ဖုံးကွယ်ခြင်းလို့ဖြစ်တယ်လို့ဒါဟာဒီမိုကရေစီစံနှုန်းတွေနဲ့လည်းမကိုက်ညီဘူးလို့ပြောကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်ရင်းစစ်မှတ်ဖြစ်ပွားနေတဲ့နေရာတွေမှာအင်တာနက်လိုင်းတွေကိုဒေတာရင်းတရားဥပဒေစိုးမိုးရေးငယ်ငယ်အေဂျင့်ကြီးကိုထိခိုက်စေတယ်ဆိုတဲ့အကြောင်းပြချက်နဲ့ထပ်တောက်လိုက်တာဟာယာယီဖြတ်တောက်ထားတာဖြစ်တယ်လို့အစိုးရဘက်ကဆိုလိုက်ပေမဲ့ဘယ်အချိန်ပြန်လည်ပြီးပြန်ဖွင့်ပေးမလဲဆိုတာကိုမပြောနိုင်သေးဘူးလို့ပြီးခဲ့တဲ့တောက်ကြံနေကနေပြီးတော့မှလုပ်တဲ့သမရယုံသတင်းစာရှင်းလင်းပွဲမှာသမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးကပြောဆိုလိုက်ပါတယ
်အင်တာနက်လိုင်းဖြတ်တောက်တာဖြတ်တောက်တာကျွန်တော်တို့ကယာယီပိတ်တာဖြစ်တယ်ရက်အကန့်အသတ်ကျွန်တော်တို့ပြောထားတာမရှိသေးဘူးပေါ့ဒီပေါ်မှာတော့ဒီအင်တာနက်လိုင်းထွက်လိုက်တာကျွန်တော်ဆယ်ရကျော်သွားပြီပေါ့နော်အဲ့ပေါ်မှာတော့ဒီအခြေအနေတွေပေါ်ကျွန်တော်တို့ပြန်ပြီးတော့တုံ့တက်နေပါတယ်အဲ့တော့လောလောဆယ်ဘယ်ချိန်ထိလဲဆိုတော့လောလောဆယ်တော့ကျွန်တော်အတိအကျပြောလို့မရသေးဘူးရက်အကန့်အသတ်လည်းပေးထားတာမရှိဘူးဒါပေမဲ့ကျွန်တော်ယာယီပိတ်သိမ်းခိုင်းတာဖြစ်တယ
်ရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေနဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကစစ်မှတ်ဖြစ်ပွားရာမြို့နယ်ရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်အပါအဝင်မြို့နယ်ပေါင်း၉မြို့နယ်အတွင်းအင်တာနက်လိုင်းတွေကိုပြီးခဲ့တဲ့ဇွန်21ရက်နေ့ကစတင်ပြီးပြည်အောင်စုအစိုးရရဲ့ညွှန်ကြားချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဘက်ကယာယီဖြတ်တောက်ထားတာပါစစ်ဖြစ်နေတဲ့နေရာတွေကဒေတာတွေနေမြေအေဂျင်စီတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့ဖြတ်တောက်လိုက်တာဟာသတင်းအမှောင်ချလိုက်တာဖြစ်ပြီးအနေရများလို့နဲ့လုပ်ရဖြစ်တယ်လို့ထောက်ပြနေတာတွေလည်းရှိပါတယ်ရခိုင်ပြည်နယ်မဲဆန္ဒနယ်စတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမေကတော့ဒီလိုဖြတ်တောက်လိုက်တာဟာလူခွင့်ရေးချိုးဖောက်တာဖြစ်ပြီးပြည်သူတွေရဲ့အဖြစ်မှန်ကိုသိဖို့ခက်ခဲသွားစေတာကြောင့်ဒါကိုအစိုးရဘက်ကပြန်စဉ်းစားဖို့တိုက်တွန်းသွားပါတယ်
ကြရန်ပြည်တွင်းစစ်ဖြစ်တဲ့နေရာမှာနေပြီးတော့ဒီပြည်သူလူထုရဲ့အသက်ဒီကိုကောက်ွယ်ဖို့အတွက်ဒီအနာနဲ့ဖြတ်တောက်ခြင်းဟာလုံးဝတင့်တော်မှုမရှိပါဘူး။အစိုးရအနေနဲ့တော့နေပြီးတော့ဒီဆုံးဖြတ်တယ်ဆိုလို့ရှိရင်ဒါလွဲမှားတဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။ပြည်တွင်းစစ်အခြေအနေမှာနေပြီးတော့စစ်တရေလိုင်းတွေကနေပြီးတော့ပုံမှန်တိုင်းရှိနေရပါမယ်။အဲအင်တာနက်ဖြတ်တောက်ခြင်းဒါအင်မတန်မှနေပြီးတော့ဆိုးရွားနိုင်တဲ့အခြေအနေကိုပြည်သူတွေမသိဘူးတော့တကွာလုံးနဲ့ပြီမှာမဟုတ်ပါဘူး။ဒါကြောင့်မို့ဒီလိုဖြတ်တောက်ခြင်းတွေဆိုးရွားမှာပုံမျိုးတာဝန်ရှိပါတယ်။တစုံတရာဖြစ်လာခဲ့မယ်အခုလည်းဖြစ်နေတယ်။ဒါဆိုးရွားရဲ့တာဝန်မကင်းမှုဖြစ်ပါတယ်။တနည်းအားဖြင့်ပြောမယ်ဆက်ဆက်ကြည့်မယ်ဆိုလို့ရှိရင်ဒါလူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့တရေအမှောင်ချထားခြင်းတွေဒီမိုကရေစီစနစ်စံညွတ်နဲ့လုံးဝမကိုက်ညီပါဘူးရှင
့်။ရခိုင်ပြည်နယ်ရင်းစစ်မှတ်ဖြစ်ပွားနေတဲ့နေရာတွေမှာအခုလိုအင်တာနက်လိုင်းပိတ်ပင်လိုက်တာဟာအင်မတန်မှအနေကြီးမတဲ့လုပ်ရက်တစ်ခုဖြစ်ကဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့ဆိုလာသူကတော့သတင်းမီဒီယာကောင်စီတွဲပတ်အတွင်းရေးမှူးဦးမြင့်ကျော်ပါ။
တင်းကတော့ဒီလိုမျိုးဟိုအင်တာနက်ပိတ်ထားတဲ့ခါမှာတော့သတင်းစာနာတွေဟိုထုတ်တဲ့အမျိုးမှတော့ရောကျသွားနိုင်တယ်။ဟိုတို့တော့သတင်းဌာနတွေကဆက်ပြီးလုပ်နေကြတယ်ဖုန်းနဲ့လုပ်လို့နေကြတယ်
ဒါပေမဲ့သောသောပြောသူကလည်းသူ့ကိစ္စမှာဓာတ်ပုံတွေလူလူထံရတဲ့ဓာတ်ပုံလိုမျိုးတွေရဖို့ဖြတ်ခဲ့လိမ့်မယ်အဲ့လိုမျိုးအဲ့ဟိုအသက်တွေထောက်တာရဖို့ဖြတ်ခဲ့လိမ့်မယ်အဲ့ဒါတော့ရှိတာပေါ့နော
်ရခိုင်ပြည်နယ်တွင်က MBT နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုယာယီရပ်ဆိုင်းဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားခဲ့တဲ့အတွက်အင်တာနက်ယာယီဖြတ်တောက်ထားတာဖြစ်ပြီးဖုန်းကောဆိုမှုနဲ့ SMS စာတုံးဝန်ဆောင်မှုလုပ်ငန်းတွေကတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းရခိုင်ဒေတာကံတွေကိုတယ်လီဖုန်းကနေတဆင့်အကြောင်းကြားစာတွေပေးဖို့အကြောင်းကြားခဲ့တာဖြစ်ပါတယ်။ဒီလိုပိတ်ပင်ထားမှုကိုအများဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်နဲ့အချို့သောနိုင်ငံတွေဘက်ကမြမအစိုးရဘက်ကတိုက်တွန်းပြောဆိုထားပါတယ်ရှင်။
မမေခပြောသွားတာပါရှင်တစ်ဆက်တည်းကြောက်ပြူရင်းနဲ့စိတ်ကန်စီမံကိန်းနဲ့ပတ်သက်လို့အရက်ဖက်အဖွဲ့တွေကဘာကိုလူလာတောင်းဆိုနေကြသလဲဆိုတာပြောပြပါမယ်ကြောက်ပြူရင်းနဲ့စိတ်ကန်နဲ့ဆက်ဆက်စီမံကိန်းတွေရဲ့အကျိုးဆက်တွေကိုအစိုးရကတရားပြန်လည်လာဖို့နဲ့တရုတ်ကုမ္ပဏီရဲ့အကြီးစားရင်းနှီးမြှုပ်နှံတာတွေကနေအလုတ်ကန်အခွင့်လန်းတွေကိုမမျှော်လင့်တဲ့အကြောင်းရခိုင်အရက်ဖက်အဖွဲ့တွေကပြောပါတယ်စီမံကိန်းကြောင့်ဖြစ်လာတဲ့အကျင့်ပြက်ချစားမှုတွေနစ်နာမှုတွေမြေသိမ်းတာတွေအတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ခွင့်ပြုဖို့ကိုလည်းသူတို့ကတောင်းဆိုလိုက်ကြပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်မင်းမြန်တင်ပြထားပါတယ်ရှင
်တရုတ်နိုင်ငံပိုင်းစီတက်ကုမ္ပဏီအစုရှယ်ယာအများဆုံးပါတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကနေဒေသခံ9သိန်းလောက်ကိုအလုတ်ကင်ဖန်တီးပေးမယ်လို့အစိုးရကကတိပေးထားပေမဲ့စီမံကိန်းအကောင့်ထဲမပေါ်ခင်နှစ်ဖက်စလုံးကဒေသခံအနေနဲ့တိုက်ရိုက်ဆွေးနွေးပြီးလူထုသဘောထားရယူဖို့လိုအပ်တယ်လို့ရခိုင်ရပ်ပတ်အဖွဲ့ကတောင်းဆိုလိုက်ပါတယ်။စီတက်ကုမ္ပဏီကစီမံကိန်းရဲ့အကျိုးကျေးဇူးကိုပြောနေပေမဲ့ဘယ်အချက်တွေကိုအခြေခံပြီးပြောနေလဲဆိုတာကိုအစိုးရကရှင်းပြသင့်တယ်လို့ကြောက်ဖြူဒေသခံအလွှာဆောင်ကိုမေးမြန်းသုတေသနလုပ်ခဲ့တဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းရေးမှူးကိုထွန်းကြည့်ကဖူယိုရီကိုပြောပါတယ
်။စီမံကိန်းကတော့ကြာတော့မယ်ဒေသခံတွေရဲ့လိုအပ်ချက်ဒေသခံတွေရဲ့နင့်နာချက်ပေါ်မှာဘလို့ဖြည့်ရှင်းပေးမယ်ဆိုတဲ့ဟာမျိုးလက်ရှိရှင်ကြီးမရှိဘူးဒီနေ့ကျွန်တော်စီတီကုမ္ပဏီကဒီတာဝန်ရှိတဲ့လူတချို့နဲ့ကျွန်တော်တွေ့ဖြစ်တယ်ပေါ့နော်ကြောက်ဖြူမှာသူတို့ကတော့ဒီကြောက်ဖြူမှာဒီမှန်ကြီးအရေရာမှာရှိနေတဲ့ဒီရေပြင်ရေကြောင်းထက်မှာပြဿနာပဲဖြစ်ဖြစ်နေရာပြဿနာပဲဖြစ်ဖြစ်ဒီပြဿနာတွေကအကုန်လုံးကိုအစိုးရဘက်ကနဲ့ဖြည့်ရှင်းပေးရမယ်အစိုးရဘက်ကဖြည့်ရှင်းပေးဖို့သူတို့ support တူကြတယ်အဲ့ဒီကြွယ်လေအစိုးရကသူကแชร์ရှင်းပေးကြတယ်ဆိုပြီးတော့ဒီပြောတာပေါ့နော်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့နဲ့တကယ်တမ်းလာပြီးတော့ပြောရမယ့်လူတွေကအစိုးရဖြစ်နေရပေါ့
ဧက၄ရောက်၂ရောက်ပေါ်မှာလုံးမဲ့ကြောက်ဖြူထူးစူးပွားရေးဆောင်မှာအပိုင်း၃ပိုင်းရှိပါတယ်ပရမတ်တစ်ပိုင်းဖြစ်တဲ့ရေနက်စက္ကန့်နှစ်ခုကိုအမေရိကန်ဒေါ်လာ1.3ဘီလီယံသုံးပြီးတရုတ်ဘက်က80ရာခိုင်နှုန်းမြန်မာဘက်က30ရာခိုင်နှုန်းနဲ့2018နိုဝင်ဘာ၈ရက်ကမူပေါင်းသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့ရပါကြံတဲ့စက်မှုဆောင်နဲ့အင်အားစီမံကိန်းကတော့မကြခင်ဆက်လုပ်သွားမယ်လို့ဆိုပါတယ်မြေယာသိမ်းဆဲရာရှိခဲ့ပြီးရောကြီးကိစ္စဒေသခံတွေရဲ့အတမူဝန်ကြောင့်ကိစ္စပြီးတော့ရေနက်စက္ကန့်ကြောင့်ဖြစ်လာမဲ့ပတ်ဝန်းကျင်ထိခိုက်မှုကိစ္စရဲ့အပါအဝင်ကျေးလက်20လောက်ကအိမ်တောင်စု9000ကျော်ရဲ့ငါးဖမ်းလုတ်ကွက်တွေပျောက်သွားမှာကိုဒေသခံတွေကစိုးရိမ်နေကြတာပါတေယုတ်စီတက်ကုံဒီဘက်ကဒေသခံတွေရမယ့်အခွင့်အရေးကိုကတိပေးထားပေမဲ့ဒါကိုဒေသခံတွေကမယုံကြောင်းကိုထွန်းကြီးကပြောပါတယ်ဒီစီမံကိန်းမှာပြည်내အစိုးရရဲ့လုံပိုင်ခွင့်အတိုင်းအတာကိုဒေသခံတွေကသိကျင်ကြတာပါစီမံကိန်းစာချုပ်ရဲ့အသုံးနှုန်းတချို့ကိုနှစ်ဖက်ညှိနှိုင်းတာတွေရှိနေလို့ကြန့်ကြာနေကြောင်းနဲ့စီမံကိန်းကတော့ဥပဒေတိုင်းဆက်ပြီးအကောင့်တွေဖော်သွားမယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူးဥက္ကဋ္ဌဖြစ်တဲ့ရခိုင်ပြည်နယ်စီမံဘဏ္ဍာနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းက VOA ကိုအခုလိုပြောပါတယ်
သူစီဘောဇုံဥပဒေရှိတယ်လေတော့ဥပဒေတိုင်းပဲကျွန်တော်တို့လောက်တာဖြစ်တယ်ဆိုအဲ့ဒီဥပဒေတိုင်းပဲရှိပါလိမ့်မယ်အဲ့ဒီကိစ္စတွေကဒီအကုန်လောက်ကန်ရမှာပဲလေအဲ့ဒီဒေသခံတွေမှာတခြားနေရာလူတွေတော့အများကြီးလာကြမှာအဲ့ဒီမှာဆို EIA SI လို့ကိစ္စအတွက်စစ်တင်းနဲ့ကျွန်တော်တို့စားပြီးတော့ညှိနှိုင်းနေပါတယ်အဲ့ဒီကတောင်းရှင်ရဲ့ဒီပညာရှင်ကိုတည်းဒီဘက်ထင်ပါပဲကြောက်ကြည့်ဆင်းပြီးတော့တို့တွေကွင်းစင်တာတွေပါတယ်တို့ကိုရှိပါတယ်
2010ကစောက်ခဲ့တဲ့ရေနံနဲ့သဘာတုံးွေပိုင်လိုင်းတုံးကလည်းလူအခွင့်ရေးချိုးပေါက်တာတွေမြေယာဆုံးရှုံးတာတွေဖြစ်ခဲ့တာပါ2019 AB 9ရက်မှာရေနံစိမ်းတန်ချိန်တသိန်းကျော်တင်လာတဲ့တရုတ်နိုင်ငံပိုင် MD United Dynamic ရေနံတင်သမောကြောက်ဖြူမဒဲကျွန်းစိတ်ကံကိုပရမဆုံးအချိန်ဝင်လာပြီးနောက်ပိုင်းလဲတခြားရေနံတင်သမောတွေဝင်ထွက်နေပါတယ်မဒဲကျွန်းနဲ့ကြောက်ဖြူ6မိုင်အကျယ်မှာဒေသခံတွေငားမဖမ်းဖို့ဒေသအာဏာပိုင်တွေကခေါ်သတိပေးရရှိခဲ့တယ်လို့ကြောက်ဖြူကြီးလက်ဒေသဖွံ့ဖြိုးရေးအသင်း KRDA ကပြောပါတယ်မကြသေးခင်ကလည်းစစ်တွေမျိုးမြေက9000ပေါ်မှာစစ်တွေမြန်မာ CD 2030ကိုဒေါ်လာ38ဘီလီယံသုံးပြီးအကောင့်ထဲပုံမယ်လို့ကုမ္ပဏီတစ်ခုကပြည်내လွှတ်တော်မှာအဆိုတင်ထားတာရှိပါတယ်။ဒါကိုလုံးမဆိုရင်ဒေသခံလယ်သမားတွေနဲ့ပြဿနာဖြစ်လာနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကိုကူကာပြီးရခိုင်အခြေစိုက်သတင်းတွေမှာရေးသားခဲ့ကြပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။
Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်အခုလို VOA ရဲ့ app ကိုမန္တလေးမြို့မှာလဲကျမတို့ download ချတဲ့ပွဲလုပ်ပေးဖို့ရှိပါတယ်ရှင် VOA ရဲ့ radio video နဲ့သတင်းစာသားတွေကို mobile phone တွေကနေအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA mobile application ကို download ထည့်သွင်းသူတွေအနေနဲ့ဒီကနေ့စနေနေ့နေ့လယ်တနာရီကနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါတယ် VOA ကအမှတ်တရပေးမဲ့လက်ဆောင်တွေလာယူချိန်မှာအပန်းဖြေဖို့ဂီတဖြောပြဖို့အစီအစဉ်လက်ရှိပြီးသောရရှင်တွေရဲ့ဖုန်းတွေမှာ mobile application ထည့်ဖို့အခက်အခဲဖြစ်နေကြတယ်ဆိုရင်လည်း VOA ကအဲ့ဒီနေရာမှာပဲတခါတည်းဒီ application ကိုရသွားအောင်ကူညီပေးဖို့အစီအစဉ်ထားပါတယ်ဒီကနေ့နေ့လယ်တနာရီကနေညနေ6နာရီအတွင်း Diamond Plaza ကိုလာခဲ့ကြဖို့ဖိတ်ခေါ်ပါတယ်ရှင်အခုထိုင်းနိုင်ငံအတွင်းမှာမြန်မာ60ကျော်အဖမ်းခံရတဲ့အကြောင်းပြောပြပေးပါအောင်မယ်။ထိုင်းနဲ့မလေးနယ်ဆက်ရာဘာဒေါ်တွေထဲမှာအခုဇူလိုင်လဆန်း2ရက်အတွင်းမှာမြန်မာနိုင်ငံသား60ကျော်အဖမ်းခံခဲ့ရပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးထိုင်းရဲတပ်ဖွဲ့ဝင်တွေကရဟတ်ရင်နဲ့စောင့်ကြည့်နေပြီးဖမ်းဆီးတဲ့ကာလအတွင်းမှာအခုလိုဖမ်းမိတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းဖြစ်တဲ့ထိုင်းမလေးနယ်ဆက်ဆုံကလာခရိုင်စတောင်းမြို့နယ်ကရာဘာတတော်တွေထဲမှာမလေးရှားကိုတရားမဝင်တဲ့နီးနဲ့ခိုးဝင်မှုစောင့်နေကြတဲ့အမျိုးသမီး10ဦးအမျိုးသား53ဦးပါတဲ့မြန်မာနိုင်ငံသား63ဦးဟာရာဘာတော်တွေထဲမှာပေါင်းအောင်နေကြတာပါသူတို့ပေါင်းအောင်နေကြတာကိုထိုင်းကျေးရွာသားတွေရဲ့သတင်းပေးချက်အရထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပါတယ်ဖမ်းမိတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမြန်မာနယ်ဆက်ကော့တောင်းမြို့ကနေဝင်ရောက်လာခဲ့ကြတာဖြစ်ပြီးအခုလိုမျိုးထိုင်းမလေးနယ်ဆက်ကိုရောက်ဖို့အတွက်တောတောင်တွေကိုဖြတ်ပြီးစေရဲကြော်ကြာအချိန်ယူပြီးလာခဲ့ကြရတာလို့ဆိုပါတယ်။စုံကလာဖျားဟဲ့ရိုင်မျိုးကရှေးပြောင်းလို့တမအခွင့်အရေးကိုရဲ့တာဝန်ခံဥပယီကတော့ထိုင်းစစ်တပ်ကနေ့စဉ်ရဟတ်ရင်တွေကိုသုံးပြီးလူကုန်ကူးခံရသူတွေတရားမဝင်ခိုးဝင်နေသူတွေကိုစောင့်ကြည့်မှုတွေတင်းတင်းကြပ်ကြပ်လှုပ်လာတာကြောင့်အဖမ်းအဆီးတွေဇက်တိုက်ဖြစ်နေတယ်လို့လည်းအခုလိုပြောပါတယ်
။ရှေးတွေမှာနေလဲလို့နေလဲလို့လိုက်ဖမ်းနေတယ်ဟုတ်ကဲ့။လာတာကတော့လာတယ်မှာပြောမယ်ဆိုတော့လာနေကြတာကျွန်တော်တို့စုံကလာခိုင်စိန်ဟနခိုးနေနေမှာပေါ့နော်အမဖမ်းနေတယ်ရဟတ်ရင်ကတော့ကျွန်တော်ဒီစုံခလာဖက်မှာတော့ဒီစက်တက်ဖက်ကရဟတ်ရင်တွေဒီလိုပဲဝေးနေတာတော့တွေ့တယ်မှာပြန်ဝေးနေတာတော့တွေ့တယ်သူတို့ကဟိုပြောမယ်ဆိုတော့အပေါ်ကကြည့်တာပေါ့နော
်မလေးရှားနိုင်ငံမှာမိုးရာသီလေယာစိုက်ပျိုးရေးအလုပ်တွေမှာဝင်ရောက်လှုပ်လှုပ်ကန်ကြဖို့အတွက်လူမောင်ခိုးပွဲစားတွေကိုတဦးကိုထိုင်းဘတ်ငွေ 9,000 ကနေ 1,000 ခွဲလောက်ထိပေးခဲ့ရတယ်ဆိုပြီးဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကထွက်ဆိုကြောင်းထိုင်းအနာပိုင်းတွေကဆိုပါတယ်မကြသေးခင်ကပဲလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားလူ60ကျော်ကိုအမှုတွေစစ်ဆေးပြီးမှနေရပြန်ပို့လိုက်ပြီးမဲ့နေ့စဉ်မြန်မာနိုင်ငံသားတွေဝင်ရောက်လာနေစေဖြစ်ကြောင်းဆုံခလာခရိုင်အုပ်ချုပ်ရေးမှူးကလည်းဆိုပါတယ်ပြီးခဲ့တဲ့ရက်ကတော့ထိုင်းမလေးနယ်ဆက်မှာမြန်မာတွေလူကုန်ကူးခံရမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့ထိုင်းတောင်ပိုင်းကအာဏာပိုင်တွေကအရေးပေါ်ဆွေးနွေးပွဲလုပ်ခဲ့ပြီးဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ကြိုးစားခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ကတော့လူတစ်ထောင်လောက်သာဖမ်းဆီးခံခဲ့ရပေမဲ့2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းမှာဖမ်းပြီးတဲ့မြန်မာနိုင်ငံသား9,000ကျော်ရှိသွားပြီလို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီနှစ်ထဲမှာပဲထိုင်းနဲ့မြန်မာတွေပါဝင်တဲ့လူမောင်ခိုသမား150ကျော်ကိုလည်းအရေးယူနိုင်ခဲ့တယ်လို့လည်းထိုင်းအာဏာပိုင်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 50 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေ American Indian သို့အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တာမှနားဆင်ရမှာက
CIA ရလူတွေလေတာဝန်ထမ်းဆောင်ပွဲဝင်တဲ့အခါမှာသူတို့လည်းဒီဖွဲ့စည်းကုန်အခြေအခံဥပဒေကိုကာကွယ်စောင့်ရှောက်ပါမယ်လို့သူတို့လည်းဟိုရင်တစ္ဆာဆိုပါပါတယ်ကျမတို့စစ်တပ်ကလူတွေမကပါဘူ
းအမေရိကန်စစ်မှုထမ်းအငြင်းစားဖို့မှုကြီးဒေါက်တာမီမီဝင်းဘတ်နဲ့အမေရိကန်လွတ်လပ်ရေးနဲ့စစ်မှုထမ်းဟောင်းတူအနေနဲ့ခံယူချက်တွေကိုနားဆင်ပြောပြသွားတာနားဆင်ကြရမှာဖြစ်ပါတယ်ရှင်အစည်းအဝေးနောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနားဆင်နိုင်ကြပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင
်စစ်ပက်နဲ့ရဲဘက်ဆိုင်ရာကသတင်းထောက်တွေအပေါ်အမှုဖွင့်ပြီးတရားစီရင်ရေးမှာဝင်ရောက်နှောက်ယှက်မှုတွေမြင့်တက်လာနေတဲ့ဆိုရဲကောင်းစင်နဲ့နေစည်းမချာသတင်းထောက်များအဖွဲ့ရဲ့ website သတင်းတပုတ်ကိုလည်းပြောပြချင်ပါတယ်ရိုက်တာဒေသခံသတင်းထောက်နှစ်ယောက်ကိုလှုပ်ပေးလိုက်ပြီးတဲ့နောက်မှာစစ်ပက်နဲ့ရဲဘက်ဌာနတွေကနေသတင်းထောက်တွေကိုချိန်ချောက်တာထောင်သွင်းအကျဉ်းချတာတွေအတော်ကြီးများလာတယ်လို့အစချီထားပါတယ်။ပြီးခဲ့တဲ့နှစ်လအနီးပတ်ကမန္တလေးတိုင်းပသိမ်ကြီးမှာ Channel Manali TV ကဗီဒီယိုသတင်းထောက်နန္ဒကိုပြည်လက်မြေဆိုင်ုံကမြေယာသိမ်းဆဲမှုစန့်ကျင်ဆန္ဒပြပွဲမှာသတင်းယူနီတုံးအဖမ်းခံရပါတယ်။တလကြောကြအဖမ်းခံထားရပြီးမှရဲနဲ့တပ်မတော်ကိုအကြမ်းဖက်ဆန့်ကျင်မှုတွေနဲ့ရာဇဝတ်မှုပုံမှန်ပေါင်းများစွာနဲ့တရားစွဲခဲ့ပါတယ်။ဒီ Channel Manali TV ရဲ့ TV Editor မင်းနင်ကတက်တီတင်ထားတဲ့ဗီဒီယိုတွေကိုကိုးကားပြီးရုပ်တိမရှိတဲ့ဒီစွဲချက်တွေအားလုံးကိုညင်းပေမဲ့နန္ဒကိုပြစ်မှုအားလုံးအတွက်စစ်စစ်ပေါင်း1018နှစ်ချမှတ်လိုက်ပါတယ်။နန္ဒဟာတရင်တော်တယောက်ရဲ့တာဝန်ကိုထမ်းဆောင်ရင်းလက်ခံပွဲရမရှိတဲ့ပြစ်ဒဏ်ခံရကြောင်းနဲ့ချက်ချင်းနဲ့ချွင်းချက်မရှိလွတ်ပေးဖို့ RSF ရဲ့အာရှပစိဖိတ်ဌာနကွယ်အကြီးအကဲဒန်နီယယ်ဘတ်စတတ်ကပြောပါတယ်။တောင်ဆန်းစုကြည်အာနာစတင် UJ 2016ခုနှစ်ကစလို့အခုအထိသတင်းသမားအနည်းဆုံး52ယောက်ဟာတရားစီရင်ရေးကိုဝင်ရောက်နှောက်ယှက်ခြင်းရဲ့တာကောင်တွေဖြစ်ခဲ့ရပါတယ်လို့ဆိုပါတယ်။ဒါ့အပြင်အထွေထွေရွေးကောက်ပွဲကျင်းပဖို့တနှစ်ခွဲသာကြာတော့တဲ့အချိန်မှာအခုလိုတရားရေးမှာဝင်ရောက်ဆွတ်ဖက်နေတာကိုလည်းမကြာခဏတွေ့လာရတယ်လို့យေတာထားပါတယ်။ကရပြည်နယ်ဒီမော့ဆိုမှာတတိယတော့3ယောက်အဖမ်းခံရပြီး1,500နှစ်စီအချခံရတယ်လို့အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်တို့အကြတိုက်ပွဲဖြစ်နေတဲ့နေရာဆိုလဲပုတ်ပြီးအခြေအနေကရှုပ်ထွေးကြောင်းနဲ့ဒေသခံတတိယတော့တယောက်ဝရမ်းပြေးဖြစ်နေရတဲ့အကြောင်းကိုလဲရေးသားထားတာကိုနေစီမချတတိယတော့မြောက်အဖွဲ့ရဲ့ website မှာဖတ်ရှုနိုင်ပါတယ
်အိန္ဒိယဗုဒ္ဓဒီပလိုမစီ shines once more as Myanmar's air force chief visits prays at Buddha Gaya ဆိုတဲ့ခေါင်းစဉ်နဲ့Passport online သတင်းစာကဆောင်းပါးကိုပြောပြခြင်းပါတယ်။ဘာသာရေးနဲ့နိုင်ငံရေးဘလို့မှမပတ်သက်ကြဘူးလို့ဆိုကြသူတွေဟာဘာသာရေးဆိုတာဘာလဲဆိုတာမသိကြသူတွေဖြစ်တယ်လို့1940ခုနှစ်တုန်းကမဟာတမဂန္ဒီကြီးရဲ့အဆိုအမိန့်နဲ့ဆောင်းပါးကိုအစချီပါတယ်။ဗုဒ္ဓဘာသာကိုးကွယ်တဲ့တိုင်းပြည်ကခေါင်းဆောင်ပိုင်းတွေအိန္ဒိယကိုလာတိုင်းအိန္ဒိယဟာဗုဒ္ဓဂါယာကိုလိုက်ပို့ခြင်းနဲ့အခမ်းအနားရှိတဲ့အကြောင်းဆောင်းပါးရှင်စန်ဂျစ်ခါဘာရူယာကရေးပါတယ်။ဘီဟာပြည်နယ်ဟာဗုဒ္ဓပွင့်တော်မူရာမဟာဘောရိညောင်ပင်ရှိရာအရပ်ဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကမြန်မာလီတက်ဘိုးချုပ်ကြီးရဲ့ဗုဒ္ဓဂါယာခီးစဉ်ဟာမြန်မာစစ်ဖက်အရာရှိတွေလာရောက်တင်နန်းတက်ကြတဲ့အရာရှိတင်နန်းကျောင်းနဲ့လည်းနှီးတယ်လို့ဆိုပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှိုင်ရဲ့အထူးမျက်နှာသာပေးခြင်းခံရတဲ့လီတက်ဘိုးချုပ်မောင်မောင်ကျော်ဦးဆောင်တဲ့ငါးဦးပါကိုယ်စားလှယ်အဖွဲ့ဟာဇနီးတွေတွင်နဲ့အတူဗုဒ္ဓဂါယာကိုတွားရောက်ဖူးမြော်လည်ပတ်ကြပါတယ်။ဗုဒ္ဓဟူးနေ့ကတော့ဗိုလ်ချုပ်မောင်မောင်ကျော်ဟာအိန္ဒိယတပ်မတော်အကြီးအကဲဗိုလ်ချုပ်ကြီးဘင်ပင်ရာဝတ်လေတပ်အကြီးအကဲ BS ဒါနူဝါတို့နဲ့တွေ့ဆုံခဲ့ပါတယ်။အခုလက်ရှိအချိန်မတိုင်ခင်အရင်နှစ်အတော်ကြာတော့ကမြန်မာနိုင်ငံဟာမြန်မာနိုင်ငံရဲ့နေဆက်တောတောင်တွေထဲမှာခိုအောင်းနေကြတဲ့အိန္ဒိယတောင်ကျန်းသူအဖွဲ့တွေနဲ့ပတ်သက်လို့စစ်စင်ရေးတွေဆောင်ရွက်ဖို့တွန်းဆုတ်ခဲ့ပါတယ်။အဲ့ဒီဒေသဟာအိန္ဒိယတောင်ကျန်းသူတွေခိုလုံဖို့အကောင်းဆုံးနေရာတွေဖြစ်ခဲ့ပါတယ်။ အဲ့ဒီလောက်ဝေးလံခေါင်ဖျားတဲ့နေရာတွေဟာအစိုးရအုပ်ချုပ်ရေးမရှိသလိုစစ်ကြောင်းတွေဝင်ရောက်ရှင်းလင်းဖို့လည်းအလွန်ခက်ခဲတဲ့အရက်ဒေသတွေဖြစ်ပြီးမြန်မာစစ်တပ်မှလည်းလက်နက်ခဲယံရှာပါလွန်းတယ်လို့ဆိုပါတယ်။ဒါ့အပြင်မြန်မာတပ်မတော်အနေနဲ့လည်းကိုယ်တိုင်ပြည်တွင်မှတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ရှမ်း၊ကချင်နဲ့ရခိုင်စတဲ့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေရတဲ့အတွက်နောက်ထပ်စစ်မျက်နှာတစ်ခုမဖွင့်ချင်တာသဘာဝကျပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့အိန္ဒိယနိုင်ငံကထရက်ကားကြီးတွေအပါအဝင်အကြီးစားစစ်လက်နက်ပစ္စည်းတွေသာမကအိန္ဒိယစစ်တပ်ကတင့်ကားအဟောင်းတွေကနေဖြုတ်ထားခဲ့တဲ့ရာပေါင်းများစွာသောတင့်ကားဖြတ်အမြောက်တွေနဲ့ဒုံးလက်နက်တွေအပြင်ထောက်ပံ့ပို့ဆောင်ရေးဆိုင်ရာပစ္စည်းတွေကိုလည်းမြန်မာဘက်ကပို့ပေးခဲ့ပါတယ်။အခုတော့နှစ်နိုင်ငံစစ်တပ်တွေဟာတောင်ချန်းသူနှိမ်နင်းရေးကိုတဲကြီးမဲကြီးဆောင်ရွက်နေပြီဖြစ်ကြောင်းဆောင်းပါရှင်ကရေးပါတယ်။ဒါအပြင်မြန်မာနိုင်ငံဟာအိန္ဒိယနဲ့တရုတ်နိုင်ငံတို့ကစီးပွားရေးအရလွှမ်းမိုးဖို့ကြိုးစားနေတဲ့နေရာရှိတာလည်းဖြစ်ပါတယ်။တရုတ်ကရေနံပိုက်လိုင်းတွေကိုအိန္ဒိယသမုဒ္ဒရာစီဖြတ်ဖောက်မဲ့လမ်းအဖြစ်မြန်မာနိုင်ငံကိုသုံးလိုပါတယ်။အိန္ဒိယကလည်းမြန်မာကတဆင့်အရှေ့တောင်အာရှအပေါ်လွှမ်းမိုးနိုင်ရေးသူ့ရဲ့အရှိမျော်ဝါဒလမ်းစဉ်အတွက်မြန်မာနိုင်ငံကိုချဉ်းကပ်ဆွဲဆောင်နေတာဖြစ်ပါတယ်။မြန်မာစစ်ဖက်အကြီးအကဲတွေကိုအခုလိုဗုဒ္ဓဘာသာခရီးစဉ်နဲ့အခမ်းအနားဟာဒါပထမဆုံးတော့မဟုတ်ပါဘူး။မြန်မာစစ်တပ်အရာရှိဇုံတွဲ60ကို2018ဒီဇင်ဘာလကအခုလိုပဲအလဲဖိတ်ခေါ်ခဲ့ပါတယ်။ဘာသာရေးဆိုင်ရာနယ်မြေတစ်ခုဖြစ်တဲ့ဗုဒ္ဓဂါယာကိုနိုင်ငံရေးအတွက်တွန်းအားတစ်ခုအဖြစ်အခုလိုသုံးနေတာကိုမြတ်စွာဘုရားကကြည်ရင်ပြုံးတော်မူနေမှသိကြပါတယ်ဆိုပြီးအဆုံးသတ်ထားတဲ့ဆောင်းပါးကိုတော့ First Post Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်။
မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှမ်းမှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေရှိတဲ့အခက်အခဲတွေနောက်လူမှုအတိုင်းအဝန်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3854 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
VOA American တန်ကနေပြီးတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုစနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။မကြာခင်မှာတော့အမျိုးသမီးကန္တာသိပ္ပံနဲ့နီးပညာကန္တာတွေနာဆင်ကြရမှာပါ။အခုတော့ဒီ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်ကစီစဉ်ပို့ချပေးပါဦးမယ်ရှင်။
ဒီမင်းတင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအတိပါ HIND hind ကတော့အနောက်ဖက် SIGHT sight ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကိုဆိုလိုပါလေလို့သောရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစီးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းစီးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ် ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
နဖူပေါ်လက်တင်ပြီးတိတိကျကျပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် ATM အသုံးရဘယ်လိုတင်စားပြုံးမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
် American style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လတ်လတ်တန်စီစဉ်ပို့ချသွားတာပါရှင် VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အသံဖိုင်ကိုရော Video ဖိုင်ဖြစ်နေပါ VOE ရဲ့ Internet စာမျက်နှာမှာလည်းပြန်ပြီးတော့လေ့လာနိုင်ကြပါတယ် Website လိပ်စာကတော့ burmese.voenews.com ဖြစ်ပါတယ်ရှင်အခုအမျိုးသမီးကန္တာကိုနားဆင်ကြရပါမယ် Washington DC မြို့တော်မှာကျင်းပသွားတဲ့243ကြိမ်မြောက် American လွတ်လပ်ရေးနေ့အခမ်းအနားမှာသမ္မတ Donald Trump က Salute America ဆိုတဲ့ဆောင်ပုဒ်နဲ့ American စစ်မှုထမ်းတွေကိုအထူးဂုဏ်ပြုခဲ့ပါတယ်။ American ကာကွယ်ရေးဌာနလက်အောက်က Hawaii အခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှ28နှစ်တာဝန်ထမ်းဆောင်ပြီးအခုအငိမ့်စားယူသွားပြီဖြစ်တဲ့မြန်မာနယ်ပွားအမေရိကန်အမျိုးသမီးဒုတိယဘုံမှုကြီးပါမောက်ခဒေါက်တာမီမီဝင်းဘတ်ကတော့သမ္မတထရမ့်အခုလိုဂုဏ်ပြုတာကိုကျေးဇူးတင်ပေမဲ့နိုင်ငံကိုကာကွယ်စောင့်ရှောက်ရမှာစစ်တပ်တစ်ခုလည်းမဟုတ်ဘူးလို့ပြောပါတယ်။အကြောင်းစုံကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာမှဒေါ်လာလတန်ကတင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
Today, just as it did 243 years ago, the future of American freedom rests on the shoulders of men and women willing to defend it. We are proudly joined tonight by heroes from each branch of the U.S.
Armed Forces. Armed Forces. Armed Forces. Armed Forces. Armed Forces. Armed Forces. Armed Forces.နိုင်ငံကိုအကာအကွယ်ပေးဖို့ဝန်မလေးကြတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေရဲ့ပခုံးပေါ်မှာရှိခဲ့သလိုဒီကနေ့မှလည်းဒီအခြေအနေအတိုင်းပါပဲဒီနေ့ညဂွန်ယူစွာဒီအခမ်းအနားမှာကြည်ရည်လေးတက်တွေကိုကိုးစားပြုကြတဲ့သူတွေဒီနေ့မှကျွန်တော်တို့နဲ့အတူရောက်ရှိနေကြပါတယ
်အဲ့ဒါကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဇူလိုင်လ4ရက်နေ့မှာခြောက်ရောက်ခဲ့တဲ့အမေရိကန်ရဲ့243ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာအမေရိကန်နိုင်ငံလွတ်လပ်ရေးအတွက်ပေးဆပ်ခဲ့ကြတဲ့နိုင်ငံရဲ့စစ်မှုထမ်းအမျိုးသားအမျိုးသမီးတွေကိုဂုဏ်ပြုပြောဆိုခဲ့တာပါခုလိုလွတ်လပ်ရေးအခမ်းအနားမှာပထမဦးဆုံးမိကွန်းပြောကြားတဲ့အမေရိကန်သမ္မတတဦးအနေနဲ့ဒီနှစ်သူ့ရဲ့ဆောင်ပုဒ်ကတော့ Salute to America အမေရိကန်ရဲ့လွတ်လပ်ရေးကိုအသက်ပေးကာကွယ်ဆောက်ရှောက်ကြတဲ့စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့ဆောင်ပုဒ်နဲ့ပတ်သက်လို့မြန်မာနယ်ပေါ်အမေရိကန်အမျိုးသမီးတဦးလည်းဖြစ်အမေရိကန်ကာကွယ်ဌာနလက်အောက်ရှိHawaii အခြေစိုက် Asia Pacific Center for Security Studies မှာလုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာ28နှစ်တာမှုထမ်းဆောင်ပြီးအခုစစ်တပ်ကနေအနားယူသွားပြီဖြစ်တဲ့ဒုတိယဘုံမူကြီးပမောက္ခဒေါက်တာမီမီဝင်းဘတ်ကိုမေးချခဲ့ပါတယ
်။သမရခန့်ပြောတဲ့ဥစ္စာကကျွန်တော်အရင်ကကျေးဇူးတင်ပါတယ်။ဒီလိုဆိုကျွန်တော်စစ်တပ်တပ်မတော်ရဲ့ပါဝင်မှုပေါ့နော်။ Sacrifice လုပ်တဲ့အတွက်ကြောင့်မလို့အသီးမပြရကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့လည်းနိုင်ငံတော်ကာကွယ်ရေးဆိုတာအနိုင်ငံတော်လုံခြုံရေးကာကွယ်ရေးဆိုတာစစ်တပ်တစ်ခုတည်းမပြီးပါဘူးဒီပလိုမတ်နော်စံတမလူမျိုးတွေဆိုလို့ရှိရင်သူက first line of defense ပါပဲဆိုသူတို့လည်းပါဝင်ပါတယ်နောက်တော့ကျမတို့ကဒီမှာ homeland security ကလည်းပါဝင်တယ်ကျမတို့မှာမိသက်စုကြည့်ပါလားခင်ဗျ 9/11 မှာအများကြီးသေဆုံးသွားတယ်ဒီစားလူတွေကအာဒီမှာ attack လုပ်ခံပြီးတဲ့ခါကြတော့လေအကြမ်းဖက်မှုအတိုက်ခံရတဲ့အခါမှာသူအများကြီးအသက်ပေးရှုံဆုံးသွားတယ်။နောက်ပြီးတော့လည်းသူတို့လူတွေရဲ့အချိန်မှာကဲနေတဲ့အခါမှာသူတို့ဒီနေ့အထိယောဂါတွေရနေတာလည်းရှိနေတယ်သိရပါတယ်။ဆိုတော့ကျွန်မကျေးဇူးတော့တင်ပါတယ်။ဒါပေမဲ့နိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံတော်လုံခြုံမှုကကျွန်မတို့စစ်တပ်တစ်ခုတည်းနဲ့မပြီးပါဘူး။အဲ့ဒါပြောချင်ပါတယ
်။ဟုတ်ကဲ့။ဒီနေ့အဖြစ်တော့သမ္မတ Trump ကနောက်ထပ်သူ့မိကွန်းနဲ့မှပြောသွားတယ်လို့ One Nation ပေါ့နော်တနိုင်ငံလုံးအနေနဲ့ဒီနိုင်ငံရဲ့ကာကွယ်ရေးနိုင်ငံရဲ့လုံခြုံရေးနိုင်ငံရဲ့တုတ်တက်ဖွံ့ဖြိုးရေးအတွက်စုပေါင်းဆောင်ရွက်ရမယ်သဘောပေါ့အ
ဲ့ဒီဥစ္စာဟုတ်ကဲ့ကျွန်မသူအဲ့ဒါပါလေသူ့နဲ့ သဘောတူပါတယ်ဟုတ်ကဲ့ဒီပြည်နိုင်ငံတော်ရဲ့တိုးတက်ရေးကဟိုဘာလဲ one agency ဘာလဲစစ်တပ်နဲ့တခုလည်းမပြီးပါဘူးဟိုနောက်ပြီးစီးပွားရေးဌာနတခုလည်းမပြီးပါဘူးအားလုံးအတူတူလက်တွဲပြီးတော့ပူးပေါင်းပြီးတော့လှုပ်မှတာဓာတ်ရီအောင်မြင်ပါလေအဲဆိုတော့စနခံပြောသွားတဲ့ဥစ္စာမှတ်ပါလေ
နောက်တစ်ခုမေးချင်တာကဘာလဲဟိုဒေါက်တာမီမီဝင်းဘက်ကအခုစစ်တပ်ကနေအနားယူသွားပြီမယ်လို့လေစစ်မှုတမ်းမှာပေါ့နော်သူပုံမူကြီးဖြစ်28နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့အတွက်ကြောင့်အခုလိုအမေရိကန်လွတ်လပ်ရေးနေ့ကြာရောက်တဲ့နေ့မှာပေါ့နော်ဟိုဘယ်လိုခံစားရပါလဲမြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတူအနေနဲ့ပေါ့နော
်ဟုတ်ကဲ့ဒီအချိန်မှာဆိုလို့ရှိရင်တော့ကျွန်မအမြဲတမ်းပဲဗာလဲဒီကျွန်မ adopted country ပေါ့နော်ဒီမွေးစားရတဲ့နိုင်ငံကြီးကျွန်မကိုနောက်ပြီးတော့အများကြီး opportunity တွေအခွင့်အရေးတွေပေးထားတဲ့နိုင်ငံတော်ကြီးအရင်နဲ့ကျေးဇူးတင်ပါတယ်အဲ့ဒီအချိန်မှာကျမဒီနေ့အောင်မြင်တဲ့ဥစ္စာတွေအားလုံးကျမရဲ့ဗာလဲပညာရေးအတွက်ထောက်ပံ့ပေးတာဒီဥစ္စာကျမရဲ့အာမေရစစ်တပ်ကပေးထားတဲ့အကြောင်းကိုကျမဒီဥစ္စာကိုစာတင်ပြီးတော့ဒီအခွင့်အရေးတွေရလာတဲ့ဥစ္စာတွေတွေ့ရတာပါအဲ့ဒီကြောင့်ပြည့်ကျမဒီ Fourth of July ဆိုတဲ့ဥစ္စာကျမရဲ့မိသားစုအတွက်ကအရင်ပဲကြံပူရှိပါတယ်အဲ
့တော့စစ်ဘူတန်းအသက်ဟို28နှစ်ဒါအတွင်းမှာပေါ့နော်ဒါမှထရန့်ပြောသလိုပေါ့နော်စစ်မှုတန်းတွေအနေနဲ့အသက်ပေးဆွန့်လွတ်ပြီးတော့အနေနာခံပြီးတော့နိုင်ငံရဲ့လုံခြုံရေးနိုင်ငံရဲ့လွတ်လပ်ရေးအတွက်တက်ခိုက်ပေးကြတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဟိုဒေါက်တာမီမီဝင်းဘတ်တူရဲ့ဒီအမြင်ပေါ့နော်ကိုယ့်ရဲ့ဒီ Hawaii Pacific Center မှာလှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြလို့ရမှာရှင
်ဟုတ်ကဲ့ရှင်ကျမပြောခုနပြောသလိုပါပဲဟိုကျမတို့ကပါလေဒီစစ်တပ်ထဲဝင်ပြီဆိုလို့ရှိရင်ကိုယ့်ရဲ့အဆက်ပေးပြီးတော့ဒီနိုင်ငံတော်ကာကွယ်နိုင်ငံတော်ကာကွယ်မယ်လို့သုံးဖြတ်ထားပါတယ်အဲ့ဒါအတွက်ကိုဒီကျွန်တော်ထရမ့်တူကအတိမတ်ပြတာအရန်ဝမ်းသာမိပါတယ်ကျမတို့ကအခုစစ်တပ်ထဲဝင်နေဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ပြီးတော့ဆောက်ရှောက်ပါမယ်လို့ကျမတို့ commitment ပေါ့နော်ပေးပါတယ်အဲ့ဒီလိုစာကိုဆိုကျမတို့ပြင်တာမကပါဘူးတခြားဝန်ထမ်းတွေပေါ့နော်ဒါဟို diplomatic ဆိုလို့ရှင်စန်တမာနေနောက်ကြ homeland security ရလူတွေနောက်ပြီးတော့ဟိုဗာလဲ CIA ရလူတွေလေလက်သူတို့ဒီတာဝန်ထမ်းဆောင်ပဲဝင်တဲ့အခါမှာသူတို့လည်းဒီဖွဲ့စည်းကုန်အခြေခံဥပဒေကိုကာကွယ်စောင့်ရှောက်ပါမယ်လို့သူတို့လည်းဟိုရင်တိစားဆိုပါပါတယ်ကျမခုနပြောသလိုပဲဒါပေမဲ့ကျမတို့စစ်တပ်ကလူတွေမကပါဘူးဒီပဲဒီ constitution ကိုဗာလဲကျမတို့ရဲ့ constitution United States ရဲ့ constitution ကို defend and protect ဆိုတဲ့သူတို့ oath ကိုသူတို့ယူထားပါတယ်ကျမကျေးဇူးတော်တင်ပါတယ်ဒါပေမဲ့ကျမတို့တဖွဲ့တယ်မဟုတ်ပါဘူးလို့ကျမပြောချင်ပါတ
ယ်ဟုတ်ကဲ့နောက်ဆုံးအနေနဲ့ပေါ့နော်ဒီအမေရိကန်ရဲ့လွတ်လပ်ရေးတမိုင်းမှာပေါ့နော်ပုံမှုမိမိဝန်ပတ်အနေနဲ့သဘောအကျဆုံးကဘယ်သူပါလဲရှင်လွတ်လပ်ရေးတမိုင်းမှာပေါ့နော်အမေရိကန်ရဲ့လွတ်လပ်ရေးအတွက်တိုက်ခိုက်ပြီးတဲ့လူတွေပေါ့နော် your hero ပေါ့
ပထမဆုံးပေါ့ကျမတို့ကတော့ကျမတို့ဟိုဘိုဂျိုအောင်ဆန်းမြန်မာနိုင်ငံရဲ့ဘိုဂျိုအောင်ဆန်းလို့ပဲကျမတို့ဒီမှာ George Washington General George Washington ရှိပါတယ်အဲသူကလည်းGeneral ပေါ့နော် British ကိုတိုက်ပြီးတော့ United States ကိုလွတ်လပ်အောင်လုပ်သွားတဲ့ပုံကိုတယောက်ပါပဲဒါပေမဲ့ကျမသူပို့ပြီးတော့ကျမကိုသူက hero ဖြစ်တယ်ဆိုတာသူပထမဆုံးဒီဟိုတမရဖြစ်လာတယ်ဖြစ်လာတဲ့အခါမှာသူ့ကိုလူတွေကပြောတယ်သက်စာပေါ့နော်နေဖို့ပြောလိုက်တယ်အဲ့ဒီအချိန်မှာသူကပြောတယ်မဟုတ်ဘူးတဲ့တို့ကတဲ့တမင်တကဒီဘုရင်ရဲ့အာနာစီစနစ်အောက်ကလွတ်အောင်လို့လုပ်တဲ့အခါဒီမှာကြားတဲ့အခါကျငါတယောက်တည်းငါဘုရင်လိုမျိုးမလုပ်ချင်ဘူးတဲ့သူကဒီ president လိုပဲတာဝန်ထမ်းဆောင်ပြီးတော့သူရဲ့အဲ့ဒါနေရာပြီးလို့ရှိရင်သူပိုင်းသူအတေချပြန်ထွက်ပြီးတော့သူပိုင်းသူ citizen ပြန်လည်နေရပေါ့နော်သူပိုင်းသူတိုင်းပြည်ပြည်သားနဲ့ပြန်ပြီးတော့နေမယ်လို့သူပြောရတယ်။အဲ့ဒီဥစ္စာနဲ့စပြီးတော့ဒီ United States ရဲ့ the mind ပေါ့နော်။နောက်ပြီးတော့ culture political culture နိုင်ငံရေး delete တာအဲ့လိုပဲဖြစ်သွားတာ။ဆိုအဲ့ဒါအတွက်ကိုကျွန်မဟို General George Washington အရင်မဲ့လေးစားပါ
cause it only serves to make me more determined to achieve
my ဒေါ်လာလန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုအပတ်စဉ်တောက်ကြနေတိုင်းမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရရှင်
လွန်ခဲ့တဲ့နှစ်90လောက်ကလူသားတွေလကဘာပေါ်မှာခြေချနိုင်မှုအတွက်အဓိကသဲယူပို့ဆောင်ပေးခဲ့တဲ့အပိုလိုအာကာသယာဉ်အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်ရှင်လူသားတွေရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုကလဘော်ကိုရောက်အောင်သွားပြီးခြေချနိုင်ရတာဖြစ်ပါတယ်ဒီအောင်မြင်မှုဟာ NASA American အာကာသစူးစမ်းလေ့လာရေးအဖွဲ့ရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုလို့NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ်ဒီအပိုလိုအစီအစဉ်ကိုဘယ်လိုစတင်ခဲ့တာပါလဲ
အမေရိကန်ပြည်ထောင်စုရဲ့34ရောင်မြောက်ကင်မရာ Dwight Eisenhower လက်ထက်ကဒီအပိုလိုအစီအစဉ်နဲ့လဘော်ကိုလူသားတွေခြိခြားဖို့အတွက်ကိုစတင်ပြီးဖြန့်စီခဲ့ပါတယ်နောက်ပြီးတော့35ရောင်မြောက်အမေရိကန်သမ္မတ John F. Kennedy ကအမေရိကန်ကွန်ဂရက်မှာကဘာအတိကြီးညာခဲ့ပါတယ်လကဘာပေါ်လူတွေပါရောက်ချီချပြီးတော့ဘေးအန္တရာယ်ကင်းစာနဲ့ကဘာမီပေါ်ကိုပြန်လာရန်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့အာကာသနဲ့တိပ္ပံနည်းပညာအမျိုးသားစီမံကိန်းကိုသူစီစဉ်ခဲ့တာပါ
အပိုလိုအစီအစဉ်မှာအာကာသယာဉ်ပေါင်းဘယ်နှစ်ဆင်းရှိပါသလဲ
အပိုလိုပရိုဂရမ်ပေါ့နော်လကဘာကိုစူးစမ်းလေ့လာဖို့သွားဖို့အတွက်အစီအစဉ်ကို1962ခုနှစ်မှာစခဲ့ပြီး1982ခုနှစ်မှာအပိုလိုအမှတ်18အနေနဲ့လဘော်လူစင်းပြီးသိပ္ပံအချက်လက်အများဆုံးတိုင်ပြီးလခဲ့သွားခရီးအစီအစဉ်ကိုစုတက်ခဲ့တာဖြစ်ပါတယ်အပိုလို1ကနေပြီးတော့အပိုလို18အထိကုန်ကြစည်အားလုံးဟာအခုလက်ရှိ2019ခုနှစ်ငွေနဲ့တွက်လိုက်လို့ရှိလို့ရှိရင်အမေရိကန်ဒေါ်လာတန်းထောင်ပေါင်း150လောက်ကုန်ခဲ့ပြီးတော့မှဒီလဘော်ကိုလူသားတွေခြိခြားဖို့အတွက်ကိုစ조사ခဲ့ရပါတယ်တော်တော်ငွေကြေးကုန်ကြပါတယ်ဒါပေမဲ့လည်းသိပ္ပံနဲ့အာဂါတတုတေတနာနည်းပညာအောင်မြင်မှုအတွက်ကုန်ရတာတန်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်အပိုလိုအာဂါတရင်စက်တင်နဲ့လဘော်ကိုဆင်းဖို့ဘယ်လို조사ခဲ့ကြရလဲဆိုတာကိုကြည့်ရအောင်ပ
ါအပိုလိုအမှတ်17ခြိခြားဖို့အတွက်အပိုလိုအမှတ်1ကနေစခဲ့တာပါအဲ့ဒီအပိုလိုအမှတ်1မတိုင်ခင်ရတော့မှဒီရုံးပြန်နေအဲ့တော့လာစင်းရင်တွေကိုနည်းနည်းလေးစပြီးတော့စမ်းနေကြပါပြီ။ဒါပေမဲ့အပိုလိုတစ်စလိုက်တဲ့အခါကျတော့ဒီယင်မှု၃ဦးကိုပေါ့နော်အပိုလိုအာကာသယာဉ်တွေကိုထည့်ပြီးတဲ့အခါကျတော့မြေကြီးပေါ်မှာပဲစမ်းပါသေးတယ်။ပြစ်တောင်မတင်သေးပါဘူး။အဲ့စမ်းတဲ့အချိန်မှာပဲလျှက်စစ် short ရပြီးအဲ့ဒီအာကာသယာဉ်မှု၃ဦးဆိုကဘာပေါ်မှာချက်ချင်းကိုမိလောင်ပြီးစုံကြွားကြပါတယ်။ဒါပေမဲ့သူတို့ဒီအစီအစဉ်ကြီးကိုမဖြစ်လိုက်ပါဘူး။မဖြစ်ဖဲနဲ့လာပအာကာသယာဉ်နဲ့အားပေါ်ဆင်းတဲ့ယာဉ်တွေကိုဒီဘာကနေအမျိုးဆုံးစာဆန်းပြီးတဲ့အခါကျတော့အပိုလို4အပိုလို5အပိုလို6အပိုလို9တို့နဲ့ပြည့်မဲ့ဒုံးပြန်နေလာစင်းနေကိုတစ်ခုချင်းစီကဘာပတ်လမ်းကြောင်းထဲမှာဆန်းတက်ခဲ့ကြပါတယ်။ဒါအပြင်ဒီအပိုလို8ဆိုလို့ရှိလို့ရှိရင်အာကာသယာဉ်မှူး3ဦးကိုလာကဘာအရောက်တောင်ပို့ခဲ့ပါသေးတယ်။ဒါပေမဲ့လာဘုံမစင်းခဲ့သေးပါဘူး။သူတို့ဆန်းလုံးရှိပါသေးတယ်။ဒါပေမဲ့ဒီအပိုလို8ဆိုရင်လာမြင့်တစ်ပြင်အထက်မှာ920ကျားလောက်နေခဲ့ပြီးလာပါလမ်းကြောင်းကို10ပတ်လောက်ပတ်ပြီးတော့တောင်မှပြန်လာပါတယ်ဆင်းဖို့တိတ်ပြီးတော့မတေကြသေးတဲ့အတွက်စမ်းတက်နေတာပဲရှိပါသေးတယ်။နောက်အပိုလို9ဆိုလို့ရှိရင်လာဆင်းရင်လာပြန်ရင်ဒီကိုကဘာပတ်လမ်းကြောင်းထဲမှာပဲပြန်ပြီးတော့စီစဉ်ပါသေးတယ်။အဲ့တော့တတော်ကိုစိတ်ချပြီဆိုတော့မှအပိုလို17ကလာဘော်ကိုဆင်းတာဖြစ်ပါတယ်။အပိုလို10ဆိုလို့ရှိရင်လာမျက်နှာပြင်နာကိုပေ9000ဆိုတော့ကတ်ရောက်တောင်ရောက်တော့မှာပါ။ဒါပေမဲ့မစင်းကိုမစင်းလိုက်ပါဘူး။မတေကြသေးတာနဲ့ပြန်လာပါတယ်။အဲ့အပိုလို17ကြာမှလာဘော်ကိုလူသားတွေခြိချနိုင်တာဖြစ်ပါတယ
်။ကမ္ဘာပေါ်ကနေလာဘော်အရောက်သွားဖို့အတွက်အဆင့်ဆင့်ဆန်းသတ်မှုတွေလုပ်ခဲ့ရတာပါ
။လာပအာကာသယာဉ်နဲ့လာဘော်ဆင်းတဲ့ယာဉ်ကိုကမ္ဘာကနေတန်းဆင်းလို့မရပါဘူး။ကမ္ဘာနဲ့မိုင်2သိန်းခွဲအကွာမှာရှိတဲ့အပိုလိုအာကာသယာဉ်ကိုပြစ်တင်ဖို့ဒုံးပြန်ဒီဇိုင်းလုပ်ခဲ့တာ Little Joe 2 Saturn 1 Saturn 1B နဲ့နောက်ဆုံး Saturn အမှတ် 5 ဒုံးယာဉ်နဲ့ထိပ်ဖူးတွေမှာဒီလပ်ပတ်စင်ယာဉ်နဲ့ယာဉ်မှူးတအုံဦးစလုံးကိုပို့ဆောင်ပေးခဲ့တာပါအပိုလို4အပိုလို5အပိုလို6အပိုလို9နဲ့ပြစ်မဲ့ဒုံးယာဉ်လာစင်းယာဉ်တို့ကိုတစ်ခုချင်းစီကမ္ဘာပတ်လမ်းကြောင်းထဲမှာဆန်းတက်ခဲ့ကြရပါတယ်အပိုလို8ဟာအာကာသယာဉ်မှူး3ဦးကိုလာကဘာအရောက်ပို့ပေးခဲ့ပါတယ်။ဒါပေမဲ့လာမြင့်နှင့်ပြင်အထက်မှာ920ကျားလကို17ပတ်လောက်ပတ်ပြီးတော့မှပြန်လာကြပါတယ်။လဘော်ကိုမစင်းခဲ့ပါဘူး။အပိုလို9ဟာလာစင်းရင်လဘော်ကနေပြီးတော့ပြန်တက်တဲ့ယာဉ်တွေကိုကမ္ဘာပတ်လမ်းကြောင်းတဲမှာပဲပတ်ဆန်းခဲ့ပြီးတော့အပိုလို10ဟာလာမြင့်နှင့်ပြင်နဲ့အနည်းဆုံးပေ9000အထိပြန်တန်းခဲ့ပါတယ်။ဒါပေမဲ့အပိုလို17ကျမှလဘော်ကိုလူသားများခြေချခဲ့နိုင်ပါတယ် အပိုလို12 13 14အပိုလို15ပေါ်မှာလူနာရိုဗာဆိုတဲ့ကားလေးနဲ့လပေါ်မှာမောင်းနှင်ပြီးသူတည်တနာလုတ်ခဲ့ကြပါသေးတယ်အပိုလို16နဲ့1993မှာအပိုလို19နဲ့ဒီအပိုလို season ကိုအဆုံးသတ်ခဲ့ကြပါတယ
်အပိုလို season ကနေဘာတွေလှုပ်ဆောင်ခဲ့ပါသလဲ
အပေါ်အကြောင်းနမူနာတွေပေါင်း 1000 လောက်ကိုအပိုလို season 17 12ပြီးတော့13ကတော့ဒီလပေါ်ရောက်ခံနေမှာဒီအောက်ဆီဂျင်ပေးတဲ့ဆက်ပြတ်သွားတဲ့အတွက်ချက်ချင်းပြန်လာတဲ့အတွက်73နဲ့မရောက်ခဲ့ပါဘူး14 15 16နဲ့အလုံးပေါင်း6ကြိမ်တည်တည်လပေါ်ဆင်းသက်ခဲ့ပြီးတော့လပေါ်မှာရှိတဲ့ကြောင်းနမူနာပေါင်း 1000 ကိုတည်လာတဲ့အပြင်လရဲ့ဇီဝဘူမိဗေဒဓာတုဗေဒယူပဗေဒရုပ်သဘောတရားတွေအကုန်လုံးကိုတိုင်းထွာခဲ့ကြပါတယ
်အပိုလို17ရင်းနဲ့သူလိုက်ပါသွားတဲ့ရင်မှုက3ယောက်ပါ
အပိုလို17ယင်မှု3ဦးတည်းကလာဘောပထမဦးဆုံးချီချတဲ့အာကာသယင်မှုဟာနီးလ်အမ်စထရောင်းဖြစ်ပါတယ်2012ခုနှစ်မှာအသက်82နှစ်မှာသူဆုံးသွားပါပြီဒါကြောင့်ဒီထိန်းချုပ်အာကာသယင်လက်ပတ်ယူမောင်းနေတဲ့ယင်မှုဖြစ်တဲ့မိုက်ကယ်ကောလင်းနဲ့လာဘောဒုတိယဆင်းတဲ့အာကာသယင်မှုဘတ်စ်အော်ဒရင်ကတော့ဇူလိုင်လ20ရက်နေ့မှာလာဘောဆင်းတဲ့250ပြည့်နှစ်မှာတော့သူတို့ကင်နေဒီစပေ့စ်စင်တာမှာပြန်တွေ့ပြီး250မြောက်ပွဲအနေနဲ့သူတို့ပွဲလုံးမှာဖြစ်ပါတယ်အာကာသယင်မှုနီးလ်အမ်စထရောင်းကလာဘောကိုဒီဇူလိုင်လ20ရက်နေ့မှာခြိချလိုက်တဲ့အချိန်မှာလူတယောက်အတွက်ခြိလှမ်းတလှမ်းဖြစ်ပေမဲ့လူသားအလုံးအတွက်အလွန်ကြီးမားတဲ့အောင်မြင်မှုခြိလှမ်းကြီးလို့ပြောခဲ့ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေတင်ရကန္နာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညမှအတင်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေနေ့မနက်ခင်းတိုင်းမှနာဆင်နိုင်ကြပါရရှင်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 kHz 1.83 လိုင်းဒိုမီတာ19 kHz 15.33 ညလိုင်းဒိုမီတာ41 kHz 0.33 ည၅တို့ကနေပြန်ပြီးတော့နာဆင်နိုင်ပါတယ်။အခုညပိုင်းမှာတော့မြန်မာတခွင်သတင်းတောက်မှတ်စုဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းစားတဲ့ဒါရီဆောင်မြော်နာဆင်နိုင်ကြပါရဲ့ရှင်ဒီကနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးမှာပါရှင
်အမေရိကန်ပြည်ထောင်စုမှာ2020ခုနှစ်မှာသံကောင်းဆင်းကောက်တဲ့အခါနိုင်ငံသားဟုတ်မှုမေကွန်ထဲဖို့သမ္မတအမေရိကန်ထုတ်ပြန်ဖို့စဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါရယ်နိုင်ငံသားဟုတ်မှုမေကွန်ထဲဖို့သမ္မတအမေရိကန်အပါအဝင်တခြားနိုင်ငံ၄-၅ခုလောက်ရှိတယ်လို့လည်းသမ္မတထရမ့်ကအင်ဖြူရာမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ရုရှားနဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO တို့ကြားတာလတ်ပြစ်နျူကလ িয়ার တပ်ဖွဲ့စာချုပ်ကိစ္စဆွေးနွေးပွဲကိုဘရပ်ဆဲလ်မြို့ NATO တည်ရုံးချုပ်မှာကျင်းပနေရမှာတိုးတက်မှုမရဘူးလို့ NATO တွင်းရေးမှူးချုပ်က NATO ရုံးချုပ် Jens Stoltenberg ကပြောပါတယ်။စီးရေးအတွင်းကသမိုင်းမှတ်တိုင်ဒီလက်နက်လျှော့ချရေးစာချုပ်ကိုဆက်လက်လိုက်နာသွားဖို့အခွင့်အရေးတနည်းတခြားနေပါလာနေပြီမဲ့ NATO အဖွဲ့ကတော့ရုရှားဘက်က SSC 8 အမျိုးသား Cruise တုံးကြီးတွေဖြစ်စည်းဖို့ကိုဆက်လက်တိုက်တွန်းသွားမယ်လို့ပြောပါရယ်။မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဒေါက်တာရန်ဟီးလီယာဇူလိုင်10ရက်နေ့ကနေ17ရက်နေ့အထိထိုင်းနဲ့မလေးရှားနိုင်ငံတွေကိုတွားရောက်ပါမယ်။နယူးယောက်မြို့မှာအောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂ84ကြိမ်မြောက်အထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုအစီအင်ခံတင်ပြဖို့အတွက်အကြံပြုနိုင်ဖို့အခုလိုတွားရောက်မှာဖြစ်ပါရယ်။အာဖဂန်တာလီဘန်တွေနဲ့အမေရိကန်ပြည်ထောင်စုတို့တကြားဆေးဆက်ဆွေးနွေးပွဲ9ကြိမ်မြောက်ကျင်းပခဲ့ပြီးဆွေးနွေးပွဲခေတ္တရပ်ဆိုင်ခဲ့ပါတယ်။အာဖဂန်နိုင်ငံအတွင်းကနိုင်ငံခြားတပ်တွေရုတ်သိမ်းထွက်ခွာဖို့သဘောတူညီရေးတိုးတက်မှုတွေရနေပြီလို့လည်းဆိုပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကကတ္တာမာလုပ်နေတဲ့ဆွေးနွေးပွဲတွေစနေနေ့မှာပြန်လည်စတင်နိုင်မယ်လို့လည်းပြောပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။အခုမနက်စီစဉ်ထုတ်လို့ရေမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.